Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်နိုဝင်ဘာလ14ရက်တနင်္ဂနွေနေ့မနက်ခင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ရုပ်တံအဖြစ်နဲ့အခုပဲတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးတွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျက်တက်ပါဒီမနေ့ခင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူပြောပြပေးမှာပါဆူဒန်နိုင်ငံမှာဒီမိုကရေစီရေးဆန္ဒပြသူတွေကိုစစ်တပ်ကကြီးအစ်စ်တွေညဲ့ယူဘုံတွေနဲ့တိုက်ခတ်ဖြိုခွဲခဲ့ပါတယ်ဒီနှစ်ကောင်ကစပြီးအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်အတွက်ကာတာကနေကိုယ်စားလှယ်ဖြင့်တာဝန်ယူဆောင်ရွက်ပေးမှာပါထိုင်းနိုင်ငံတွေကိုတရားဝင်ဝင်ရောက်တဲ့မြန်မာ130ကျော်ဟာကန်ရှနာဘူရီမှာဆင်နေနေကအဖမ်းခံခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်တဲ့ဒင်းကြီးညာပြီးမှာတော့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ဒီစွန်ကော့ရှန်ရဲ့မြန်မာပြည်လာမဲ့ခီးစဉ်မှာစစ်ကောင်စီအဖွဲ့ဝင်တွေအပြင်နိုင်ငံရေးအင်အားစုတွေနဲ့ပါတွေ့ဆုံဖို့ NUG အစိုးရကတိုက်တွန်းလိုက်ပါတယ်
။ကိုစားပြုမှုပေါ့လေကျွန်တော်တို့ NUG ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့အခန်းကဏ္ဍကိုလည်းထည့်သွင်းစစ်ဆေးဖို့လိုပါလိမ့်မယ်။အဲ့တော့မြန်မာပြည်ပြည်ထောင်စုတွေကိုဖြည့်ရှင်းဖို့ကြိုးစားတဲ့ဆိုလို့ရှိရင်သက်ဆိုင်သူအားလုံးနဲ့လည်းဒါထိတွေ့ဆက်ဆံပြီးတော့ပြောဆိုဖို့လုံးမဲ့လို့ယူဆပါတ
ယ် NUG ဒုနိုင်ငံရေးဝန်ကြီးဦးမိုးစောဦးပြောကြားသွားတာဖြစ်ပါတယ်တရင်နေပြီးမှာပဲနားဆင်ရမှာပါဒီအကြောင်းနဲ့အတူမြန်မာလာအိုကမ်ဘောဒီးယားသုံးနိုင်ငံကရွှေပြောင်းအလို့သမားတွေကိုထိုင်းအားထပ်မံခေါ်ယူဖို့စာရုပ်ချုပ်မဲ့အကြောင်းနဲ့ဒီပါကစ္စတန်နိုင်ငံမှာတစ်ပင်တွေကိုနောက်ထပ်ဘီလီယံပေါင်းများစွာစိုက်ပျိုးမဲ့စီမံကိန်းတွေအကြောင်းတခါသမရရှိချင်းပင်နဲ့သမရဂျိုးဘိုင်ဒန်တို့အွန်လိုင်းထိပ်သီးဆွေးနွေးပွဲရဲ့အလားအလာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။ဆူဒန်နိုင်ငံတလုံးစနေနေ့ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုလုံခြုံရေးတာဝန်ရှိသူတွေကကြီးအစ်စ်တွေနဲ့ရဲရုံဘုံတွေတုံးပြီးပြစ်ခတ်ဖြုတ်ခွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဒီဖြုတ်ခွဲမှုကြောင့်တေဆွမ်းရသူ9ဦးရမနေရှိတယ်လို့ဆူဒန်ဆောင်းဝန်များအဖွဲ့ကပြောပါတယ်ဆူဒန်မှာအရသာစုအုပ်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့အောက်တိုဘာလ25ရက်နေ့ကစပြီးဒီမိုကရေစီတောင်းဆိုဆန္ဒပြမှုဖြစ်နေလူပေါင်းတန်းနဲ့ချီပြီးဆန္ဒပြကြဖို့အတွက်ဆော်ဩထားတာဖြစ်ပါတယ်ဆူဒန်မြို့တော်ကာတွန်းနဲ့ကက်ရဲ့ရှိနေတဲ့အွန်ဒမန်နဲ့မြောက်ဖက်ကာတွန်းမြို့တွေကိုသွားတဲ့တရားတွေကိုဆူဒန်တပ်တွေကပိတ်ထားတာဖြစ်ပါတယ်။ဆန္ဒပြသူတွေကအဲ့ဒီမြို့တွေမှာစတင်စုဝေးလာတဲ့အတွက်ကာတွန်းမြို့တွေကိုမသွားနိုင်အောင်စစ်တပ်ကမျက်ရည်ဘုံတွေနဲ့ပိတ်ခတ်ပြီးလူစုခွဲတာဖြစ်ကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်။ကာတွန်းနဲ့အွန်ဒမန်မြို့တွေမှာ9ဦးနဲ့မင်းတေဆုံးခဲ့ရပြီး2ဦးကတနတ်ဒဏ်ရာနဲ့တေဆုံးပြီး2ဦးကမျက်ရည်ဘုံကြောင့်တေဆုံးရတယ်လို့ဒဏ်ရာရသူကအများပြားရှိတယ်လို့ဆူဒန်ရှောင်းဝမြအဖွဲ့ကပြောပါတယ်။ဆူဒန်ကအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်အဗ်ဒယ်ဖတာအယ်ဘာဟန်ကသူ့ကိုယ်သူဆူဒန်ယာယီအုပ်ချုပ်ရေးအဖွဲ့အကြီးအကဲဖြစ်နေခန့်အပ်ပြီးနှစ်ရက်ကြာစနေနေ့မှာဆန္ဒပြဖို့ပြုလုပ်ခဲ့ကြတာပါ။အခုချိန်ထိဒီဆန္ဒပြမှုကိုအင်အားအလွန်ကြာသုံးနှစ်နေမှုတွေကြောင့်တေဆုံးရသူကအနည်းဆုံး15ဦးရှိနေတယ်လို့ကုလသမဂ္ဂရာကရောဆူဒန်ရှောင်းဝမြအဖွဲ့ကပါပြောပါတယ်။
အီသီယိုးပီးယားပြည်ပခန့်မှာအီရစ်ထရီးယားနိုင်ငံရဲ့ပါဝင်ပတ်သက်မှုတွေနဲ့ဆင်နွှဲပြီးအီရစ်ထရီးယားစစ်တပ်အာဏာရပါတီနဲ့အခြေခံအစိုးရတာဝန်ရှိသူ2ဦးကိုအမေရိကန်ပြည်ထောင်စုကတောက်ချန်နေမှာဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်တဲ့အပေါ်အီရစ်ထရီးယားနိုင်ငံကရှုတ်ချလိုက်ပြီးအမေရိကန်ရဲ့လွဲမှားတဲ့ဆုံးဖြတ်ချက်နဲ့ရန်လိုတဲ့မူဝါဒအဖြစ်ပြောဆိုလိုက်ပါတယ်တရားဥပဒေနဲ့မညီကျင့်ဝတ်နဲ့မညီတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာအီရစ်ထရီးယားပြည်သူတွေဒုက္ခရောက်ပြီးနိုင်ငံမတည်မငြိမ်ဖြစ်စေရည်ရည်မှန်းတာဖြစ်တယ်လို့လည်းအီရစ်ထရီးယားနိုင်ငံဆိုင်ဝန်ကြီးဌာနကစနေနေ့မှာကြေညာချက်ထုတ်ရှုတ်ချပါတယ်။အီသီယိုးပီးယားတပ်ဖွဲ့တွေနဲ့တီဂရေးဒေသတွင်းမှာတပ်ဖွဲ့ဝင်တွေပါဝင်တိုက်ခိုက်နေတဲ့အီရစ်ထရီးယားစစ်တပ်အီရစ်ထရီးယားရဲ့တခုတည်းသောနိုင်ငံရေးပါတီဒီမိုကရေစီနဲ့တရားမျှတရေးပြည်သူတပ်ဦးပါတီတို့အပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ကြောင်းပြီးခဲ့တဲ့တောက်ချန်နေ့မှာအမေရိကန်ဗန္ဒာယုတ်ဝန်ကြီးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးဌာနကကြေညာခဲ့တာပါ ပါတီရဲ့စီးပွားရေးအကြံပေးနဲ့အီရီထရီးယားထောက်လှမ်းရေးအခြေအကဲနောက်အနာယပါတီနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ Hedri Trust နဲ့ Red Sea Treaty Corporation တို့ကိုတန်ခတ်မှုအစီအမထည့်သွင်းပါတယ်။အီသီရိုးပီးယားရဲ့ဒီငြိမ်မှုနဲ့စီးလုံးမှုကိုရုပ်ရော်စေပြီးလူသားချင်းစာနာမှုဆိုင်ရာပဋိပက္ခကြီးပေါ်ပေါက်စေတဲ့နိုင်ငံမြောက်ပိုင်းကအကြမ်းဖက်မှုတွေမှာအီရီထရီးယားဘက်ကဆက်လက်ပါဝင်ပတ်သက်နေမှုကိုရှုတ်ချကြောင်းအမေရိကန်ရဲ့OFAC ဌာနရဲ့ညွှန်ကြားရေးမှူးကကြေညာချက်မှာပြောဆိုထားပါတယ်ရှင
်။လာမယ့်ဒီဇင်ဘာ31ရက်နေ့ကစပြီးအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်အတွက်ကာတာနိုင်ငံကနေကိုယ်စားလှယ်ဖြင့်တာဝန်ယူဆောင်ရွက်မယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ကစနေနေ့မှာကြေညာပါတယ်။အနည်း20ကြာစစ်ပွဲအဆုံးသတ်ပြီးအမေရိကန်နဲ့မဟာမိတ်တပ်တွေအာဖဂန်နစ္စတန်နိုင်ငံကထွက်ခွာပြီးတဲ့နောက်တာလီဘန်အုပ်ချုပ်မှုအောင်ရောက်သွားတဲ့အတွက်ကဘူးမျိုးတော်ကတန်ယုံကိုအမေရိကန်ကပိတ်တိခဲ့တာပါ။အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ဆောင်ရှောက်ခွင့်အာဏာပေးရကြောင်းဝန်ကြီးဘလင်ကင်နဲ့ကာတာနိုင်ငံချိုင်းဝန်ကြီးမဟာမက်ဘင်အဗ်ဒူရာမန်အယ်တန်နီတို့တောက်ကြံနေကအမေရိကန်နိုင်ငံချိုင်းဌာနမှာလက်မှတ်ရေးထိုးသဘောတူကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့ကာတာတန်ရုံမှာအမေရိကန်ဆိုင်ရာရုံးခွဲဖွင့်နေပြီးကောင်စစ်ရေးရာဝန်ဆောင်မှုအပြင်အမေရိကန်တန်တမန်တွေအဆောက်အဦတွေလုံခြုံရေးနဲ့အခြေအနေကိုစောင့်ကြည့်ပေးဖို့ဖြစ်ကြောင်းလည်းဘလင်ကင်ကပြောပါတယ်။စနေနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့ကမ္ဘာတစ်လွှားကပြဿနာတွေကျန်းမာရေးလူခွင့်ရေးအကြမ်းဖက်တိုက်ဖျက်ရေးစီးရင်နဲ့စီးပွားရေးအပါအဝင်ဒေသရင်းကိစ္စရပ်တွေကိုနှစ်နိုင်ငံလက်တွဲလှုပ်ဆောင်မယ်လို့ဖော်ပြပါတယ်။2022မှာနှစ်နိုင်ငံတန်တမာရေးဆက်ဆံရေးအနှစ်90ပြည့်ဖြစ်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်နိုင်မယ့်ခြေလှမ်းဖြစ်နေတယ်ကြေညာချက်မှာဖော်ပြထားပါတယ်
။ကမ္ဘာကြီးပုံနွေးလာမှုကိုထိန်းချုပ်ရေးရည်မှန်းချက်ကိုဆက်လက်ထိန်းသိမ်းထားဖို့နိုင်ငံပေါင်း100အခြေတင်ဆွေးနွေးပြီးစနေနေ့ကသဘောတူခဲ့ကြပြီမဲ့ကြောင်မီသွေးအသုံးပြုမှုနဲ့ပတ်သက်လို့တော့နောက်ဆုံးအချိန်ကြမ်းမှာရှော့ချတ်တတ်မှတ်လိုက်ပါတယ်။ဖန်လုံရင်ကျွေထုတ်လွှတ်မှုမှာတခုတည်းသောအဓိကအရေးမြစ်ဖြစ်တဲ့ကြောင်မီသွေးစွန့်အင်ရက်စားရေးအစားရှော့ချတ်ရေးဆိုတာနဲ့အစားထိုးဖို့အိန္ဒိယရဲ့အဆိုပြုချက်အရပြောင်းလဲလိုက်တာကိုအကြီးအကျယ်စိတ်ပျက်ရာကြောင်းကျွန်းနိုင်ငံငယ်တွေအပါအဝင်နိုင်ငံအတော်များများကပြောပါတယ်။Scotland Glasgow မှာတရိပ်ပတ်ကြချင်းပါတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံနောက်ဆုံးနေ့အစောပိုင်းမှာသဘောတူညီချက်တစ်ခုမြန်မြန်ဆန်ဆန်ထွက်ပေါ်လာတဲ့ကိစ္စကိုနိုင်ငံတွေမကြေမနက်ဖြစ်ခဲ့ကြပြီမဲ့လေဘာသဘောတူညီချက်မှမရတာထက်စာရင်တော့အခုသဘောတူညီချက်ကကောင်းပါတယ်လို့လည်းပြောပါတယ်ကြောင်မီသွေးနဲ့ပတ်သက်ပြီးအသုံးအနှုန်းကိုနောက်ဆုံးအချိန်ကပ်ပြီးပြောင်းလဲလိုက်တာကစီမင်းစည်းကမ်းနဲ့မကိုက်ညီဘူးဆိုပြီးဆွစ်ဇာလန်နဲ့မက္ဆီကိုကိုယ်စားလှယ်တွေကပြောဆိုချပါတယ်။ဒါပေမဲ့လည်းဒီနည်းလမ်းကလွဲလို့ရွေးချယ်စရာမရှိဘူးလို့လည်းပြောပါတယ်။ဒီလိုပြောင်းလဲလိုက်တာကြောင့်ဆက်မှုခေတ်မတိုင်ခင်ကာလကအပူချိန်ထက် 1.5 ဒီဂရီစင်တီဂရိတ်အထိကမ္ဘာကြီးပုံနှိမ်မှုကိုထိန်းထားရေးဆိုတဲ့နိုင်ငံတကာရဲ့ရည်မှန်းချက်ကိုပြည့်မီဖို့ပို့ပြီးတော့ခက်ခဲသွားစီမယ်လို့လဲဆွစ်ဇာလန်တဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကပြောပါတယ်ရှင
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းတိုမီတာ32 kHz 9335နဲ့9383ညလိုက်တိုမီတာ49 kHz 6753ညပထမနာရီဝက်မှာဆိုင်းလန့်မီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အိန္ဒိယနိုင်ငံအရှိမြောက်ပိုင်းမဏီပူပြည်နယ်မှာစနေနေ့ကအိန္ဒိယစစ်တပ်လက်အောက်ခံပြည်သူ့စစ်အဖွဲ့ဖြစ်တဲ့အာဒန်ရိုင်ဖယ်တပ်ရဲ့မော်တော်ယာဉ်တန်းအတိုက်ခိုက်ခံခဲ့ရပြီးဗိုလ်မှူးကြီးနဲ့မိသားစုအပြင်တပ်သား4ဦးပါတေဆုံးခဲ့ရတယ်လို့မဏီပူပြည်နယ်ဝန်ကြီးချုပ်အန်ဘရန်ဆင်းကပြောပါတယ
် Militant terrorist group ambush and killed Manasamaya officer and his family
အကြမ်းဖက်အဖွဲ့တွေရဲ့ခြုံခုံတိုက်ခိုက်မှုကြောင့်ပြည်သူစစ်တပ်သားတချို့အရာရှိတအူးနဲ့သူ့မိသားစုတိတ်ဆုံးခဲ့ရတာပါဗိုလ်မှူးကြီး Vapor 3 Party ဟာသူ့မိသားစုနဲ့သူခီးသွားစင်မှာတိုက်ခိုက်ခံရဖြစ်ပြီးဒလုတရေဘောကြောင့်လည်းလူရကိုပြင်းပြင်းထန်ထန်ရှုတ်ချတယ်လို့ပြောပါတယ်ဆယ်စုနှစ်နဲ့ချီပြီးတော်လန်ပုံကံမှုတွေရှိနေတယ်မဏီပူပြည်နယ်မှာမကြာခင်နှစ်တည်းအတွင်းတိုက်ခိုက်မှုတွေပိုများလာတဲ့အတွက်စိုးရိမ်နေကြမှာအခုလိုဖြစ်ပွားခဲ့တာပါဗိုလ်မှူးကြီးကသူဦးဆောင်တဲ့အာတန်ရိုင်ဖယ်တပ်ရဲ့ရှေ့တန်းစခန်းတစ်ခုကိုစစ်ဆေးပြီးအခြေစိုက်စခန်းကိုအပြန်လမ်းမှာတိုက်ခိုက်ခံရတာဖြစ်ပါတယ်။သူစစ်ရင်တန်းကိုပထမဖောက်ခွဲပြီးနောက်မှလမ်းဘေးတစ်ဖက်တစ်ချက်ကနေတနက်တွင်နဲ့ပစ်ခတ်တာလို့ရဲကပြောပါတယ်။မဏီပူမြို့တော်အင်ဖာနဲ့ကီလို100ကျော်လောက်ဝေးတဲ့မြန်မာနိုင်ငံအနောက်ဖက်နေဆန်နာကချူရာချန်ပေါ် data yoder nama, data sanojimene senai loga, kimpi boga, pipi, dichon ko take mujang, other rifle taga, data anezo ngao lok ten yage bari. Edima data, leneke, the bone of poet, netazin of loshani rapipi, ku take mua, pay poet, lechessura, let alone media, diva.
Pakistan and Gamma, jumper water, take ye, senior take mu, the kune. ဘုံပေါက်ကွယ်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး၅ဦးသေဆုံးပြီးလူခုနှစ်ဦးဒဏ်ရာရရှိကြောင်းအာဏာပိုင်တို့ကပြောပါတယ်အနောက်တောင်ပိုင်းဘလူချစ္စတန်ပြည်နယ်နဲ့အနောက်မြောက်ပိုင်းကခိုင်ဘာပတ်တွန်းခွာပြည်နယ်တွေမှာစစ်နေနေကတိုက်ခိုက်ဆင်းရဲမှုတွေအတွင်းသေဆုံးဒဏ်ရာရခဲ့တာပါဘလူချစ္စတန်ပြည်နယ်ထားဘတ်မြို့မှာအကြမ်းဖက်ဝါဒီတွေရှိနေတယ်ဆိုတဲ့ခိုင်မာတဲ များကြောင့်လည်းဖော်ပြပါတယ်။အရက်သားတွေအသုံးရတဲ့လမ်းမှာအကျက်ဖက်ဝါဒီတွေထောင်ထားတဲ့ဘုံကိုရှင်းလင်းတာမှလည်းစစ်သားတဦးသေဆုံးခဲ့ရတယ်လို့ညင်ညာချက်မှာဖော်ပြပါတယ်ရှင်
။နိုင်ဂျီးရီးယားနိုင်ငံအရှိမြောက်ပိုင်းမှာစနေနေ့ကအာဖရိကအနောက်ပိုင်းဒေသအဲဆစ်တွေးချောက်အဖွဲ့တိုက်ခတ်မှုကြောင့်နိုင်ဂျီးရီးယားဘုံမှုချုပ်ဒါစမာဇာကူစုနဲ့တပ်သား3ဦးတေဆုံးရတယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့9နှစ်လောက်ကဘိုကိုဟာရမ်တပ်ုံအဖွဲ့ကခွဲထွက်ပြီး IS တွေးထွက်အဖွဲ့နဲ့ပူးပေါင်းခဲ့တဲ့ဒီအဖွဲ့ဟာနိုင်ဂျီးရီးယားစစ်တပ်ကိုတိုက်ခိုက်နေတာပါ။ဘော်နိုပြည်နယ်ထဲမှာဖြစ်ပေါ်တဲ့ပြင်းထန်တဲ့တိုက်ပွဲကြောင့်ဒေသရင်းကျန်းဖက်အဖွဲ့နှိမ်နင်းနေတဲ့ဗိုလ်မှူးချုပ်နဲ့တပ်သား3ဦးပြန်လက်နက်ကင်များပြားနဲ့တေဆုံးခဲ့ရတာပါ။ဒီပြင်းထန်တဲ့တပ်ုံလှရှားမှုရဲ့ဗဟိုအချက်အချာဖြစ်တဲ့အတွက်ဒေသခံတွေအင်းကြီးချင်းချက်နဲ့ကင်မရွန်နိုင်ငံတဲကိုထွက်ပြေးခိုလုံရတယ်လို့ကုလသမဂ္ဂကပြောပါတယ်။
ထိုင်းနိုင်ငံမှာအလုပ်လုပ်ဖို့တရားမဝင်နှိမ့်ဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာရွှေပြောင်းလုပ်သား132ဦးကိုကန်ချနာပူရီမှာစနေနေ့မနေ့ပိုင်းကဖမ်းမိတယ်လို့ဘန်ကောက်ပို့သတင်းကဖော်ပြပါတယ်။အမျိုးသား82ယောက်နဲ့အမျိုးသမီး59ဦးပါဝင်ပြီးအားလုံးကမြန်မာနိုင်ငံသားတွေဖြစ်ကြောင်းသူတို့ကိုယ်တော်ချမ်းမာရေးလုပ်သားတွေကကိုပူချင်းတိုင်းတာခဲ့ပြီးအားလုံးပုံမှန်ဖြစ်တယ်လို့လည်းဖော်ပြပါတယ်။ကန်ချနာပူရီပြည်နယ်ဆိုင်ယော့ကခရိုင်နေဆက်တော်ထဲမှာပုံအောင်နေတဲ့လူတွေကိုကင်းလက်စစ်သားတွေဒေသခံရဲနဲ့တာဝန်ရှိသူတွေကစနေနေ့မနေ့6နိုင်လောက်မှာတွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်ထိတ်တန့်အောင်သတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမစခင်မှာသတင်းပြပို့ချက်တွေကိုတင်ဆက်သွားပါမယ်။အရင်ဆုံးတော့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်အကြောင်းဖြစ်ပါလေ။တရုတ်နိုင်ငံအထူးတန်ကိုယ်စားလှယ်စွန်ကော့ရှန်ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းစစ်ကောင်းဆောင်နေတာမကအခြားနိုင်ငံရေးအင်အားစုတွေနဲ့ပါတွေ့ဆုံမှုကို NUG အမျိုးသားညီညွတ်ရေးအစိုးရကတိုက်တွန်းလိုက်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းဒုတိယအကြိမ်မြောက်ဖြစ်လာတဲ့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းပူဂျုံမူကြီးမင်းအွန်လိုင်းနဲ့တွေ့ဆုံမယ်လို့စစ်ကောင်စီပြောခွင့်ရကအတည်ပြုထားပါတယ်။အာဆီယံအသင်းနဲ့တရုတ်နိုင်ငံတို့မကြခင်ထိပ်သီးအစည်းအဝေးပဲကျင်းပဖို့ရှိနေခြင်းမှာဖြစ်ပေါ်လာတဲ့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ခရီးစဉ်နဲ့ပတ်သက်လို့ NUG နိုင်ငံရာရေးဝန်ကြီးဒုဝန်ကြီးဖြစ်တဲ့ဦးမိုးစောဦးကို VOA ကိုဝင်းမင်းကမေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ
်။လာမယ့်ဒီလအကုန်လုံးမှာဒီအာဆီယံနဲ့တရုတ်နဲ့ပေါ်လစ်ဆမ်မစ်ရှိတယ်။ဒီဆမ်မစ်မှာမြန်မာပြည်နဲ့ပြီးတော့မတက်မဲ့ကိုယ်စားလှယ်ကိစ္စလည်းပါတယ်လို့သိရတယ်ပေါ့လေ။ဒါနောက်တစ်ခုကနေဆက်ကုံသွေးကိစ္စဒီနေ့ပတ်သက်ပြီးတော့လည်းဆွေးနွေးမယ်ဆိုရဲအကြောင်းလည်းကျွန်တော်တို့ကြားရပါတယ်။ပေါ်ပဲဖြစ်ဖြစ်ကတရုတ်ကအထူးကိုယ်စားလှယ်ကလာရောက်ပြီးတော့ဆွေးနွေးတဲ့အခါမှာမြန်မာပြည်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုတော့ထည့်သွင်းစဉ်းစားဖို့လိုမယ်လို့ထင်ပါတယ်။နောက်တစ်ခုကတကယ်မြန်မာပြည်ရဲ့ကိုယ်စားပြုမှုပေါ့လေ။ကျွန်တော်တို့ NUG ဒီအမျိုးသားညီညွတ်ရေးဆိုရရဲ့အခန်းကဏ္ဍလည်းထည့်သွင်းစဉ်းစားဖို့လိုပါလိမ့်မယ်။အဲ့တော့မြန်မာပြည်ပြဿနာတွေကိုဖြေရှင်းဖို့ကြိုးစားရဲဆိုလို့ရှိရင်သက်ဆိုင်သူအားလုံးနဲ့လည်းဒါထိတွေ့ဆက်ဆံပြီးတော့ပြောဆိုဖို့လိုမယ်လို့ယူဆပါတယ်ခင်ဗျ
။ဟုတ်ကဲ့။အဲ့တော့အခုလောလောဆယ်မှာတရုတ်ဘက်ကနေပြီးတော့ပေါ့နော်ဆွေးနွေးလာမှုတွေဘယ်လောက်ထိရှိထားလဲ
။ကျွန်တော်တို့အစိုးရကတော့ direct ဆွေးနွေးတွေ့ဆုံတာမျိုးတော့အခုထိတော့မရှိပါဘူး။တဆင့်ပေါ့လေ။ကြရတာတစ်ဆင့်သတင်းစကားတွေကြရတာပဲရှိပါတယ်
အဲ့တော့အခုခီးစဉ်ကတော့ဘာတွေဖြစ်လာမယ်လို့ပြောနေနိုင်တယ
်ဒီ Mr. So question ပြီးခဲ့တဲ့တခေါက်ဩဂတ်စတာတုန်းကလာရောက်ခဲ့တာကိုလည်းကျွန်တော်တို့သိရပါတော့အဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဒီတရုတ်ဘက်ကသတင်းထုတ်ပြန်တော့မှပဲကျွန်တော်တို့ကသိရတယ်ပေါ့လေဒါပေမဲ့လို့ဒီဘက်စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာကိုကျွန်တော်တို့မကြားမိဘူးပေါ့အဲ့တော့ကျွန်တော်ကြားတဲ့သတင်းတွေရဆိုလို့ရှိရင်တော့ဒါဆွေးနွေးပွဲကတက်ပြီးတော့အစီအမပြေခဲ့ဘူးပေါ့လေအဲတရုတ်ပြည်နယ်နဲ့လည်းသူတို့လိုချင်တဲ့ကြက်လက်တွေကိုမရခဲ့ဘူးဆိုပြီးတော့ဟိုကြားရတယ်ပေါ့နော် ဒီတစ်ခေါက်ထပ်လာတဲ့အခါမှာဘာတွေထူးကြမလဲဘာတွေထပ်ပြီးတော့သဘောတူညီမှုတွေကြမလဲပေါ့ကျွန်တော်တို့စောင့်ကြည့်နေပါတယ်အခုဒီခီးစဉ်ကဘာပဲဖြစ်ဖြစ်ကမြန်မာပြည်သူပြည်သားတွေအကျိုးစီးပွားကိုအမှန်တကယ်ပေါ့ရည်ရွယ်တဲ့ဆိုလို့ရှိရင်တော့ဒီတက်ဆိုင်တဲ့သူတွေအားလုံးနဲ့ထိတွေ့ပြီးတဲ့တွေ့ဆုံနိုင်ခွင့်ရဖို့ကိုစူးစမ်းတင်တယ်ဟုတ်ကဲ့ Now
အကြမ်းမှာလည်းဒီထိုင်းဒူးဝင်ကြီးချုပ်လာဖို့ရှိတယ်လို့ကြားပါတယ်။ဟုတ်ကဲ့ထိုင်းဒူးဝင်ကြီးချုပ်လည်းလာမယ်ဆိုတဲ့သတင်းလည်းကျွန်တော်တို့ကြားမိပါတယ်။အဲ့နောက်တစ်ခါဒီဂျပန်ရဲ့ဒီ
အာဆီယံနေနဲ့ပြည်စကားပါဖို့ရောဖြစ်ဖို့လာလာရှိတာအာဆီယံနေနဲ့ကတော့အခုကတော့ကမ္ဘောဒီးယားကကောင်းဆောင်မှုလွှဲပြောင်းရယူလိုက်ပြီးအဲ့တော့အခုဒီအစည်းအဝေးဆိုလို့ရှိရင်ဒီကမ္ဘောဒီးယားရဲ့ဥဆောင်မှုနဲ့ဆောင်ရွက်တယ်ဆိုပြီးတော့သိရပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ပြောချင်တာကတော့ပြီးခဲ့တဲ့
ထိုင်းနိုင်ငံဘက်ကအလုတ်ကန်အခွင့်အလမ်းအခြေအနေကိုလည်းပြောပြခြင်းပါတယ်ထိုင်းနိုင်ငံရဲ့အလို့သမားလူအပ်ချက်အရမြန်မာလာအိုကမ္ဘောဒီးယား၃နိုင်ငံကဆွေပြောင်းအလို့သမားတွေကိုနှစ်နိုင်ငံသဘောတူစာချုပ် MOU
နဲ့နိုင်ငံသဘောတူစာချုပ်MOU နဲ့အလို့သမားခေါ်ယူဖို့ကိစ္စနဲ့ပတ်သက်လို့ထိုင်းတပ်ကလုပ်ငန်းရှင်တွေကနိုဝင်ဘာ30ရက်နေ့ကစပြီးစည်ရင်းပေးသွင်းနိုင်ပြီဖြစ်ကြောင်းထိုင်းလူသမားဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ရောင်ကြီးဥလို့သမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ်။အဲဒီလိုမျိုးကျွန်တော်အောင်ထားတဲ့ဒီပေါ့ဗျာပြောမ ီတော့ဘုံဘာလာ30မှာရှင်းပြင်လို့ရပြီဒီလိုအဲ့လိုမျိုးသိရပါတယ
်အလုသမားတွေကတော့နေရာ5ခုကနေလာရမှာဖြစ်ပြီးမြန်မာအလုသမားတွေအတွက်ကတော့နေဆက်2ခုကနေလာရမှာဖြစ်တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်ဒီ3နိုင်ငံသားတွေဝင်လာမဲ့3နိုင်ငံသားတွေအတွက်နေရာကြတော့ဒီ5ခုပေါ့ဒီလိုအားလုံးမျိုးဒီကနောင်းရဲ့တက်ခံရဲ့ဒီကျွန်တော်စာခဲစာခဲကကျွန်တော်တို့ကမ္ဘာ့ရှာနေပြတ်ပေါ့နော်ဒီအခါကျတော့နောင်ခိုင်နဲ့ဒီမူဒဟန်ပေါ့အဲ့ဒါဆိုတော့ကျွန်တော်တို့ဒါအောင်လို့ဆိုပေါ့ဆိုလိုတာကျွန်တော်တို့ဗမာဘက်ဗမာရှစ်ပြောင်းလူသမားတွေအတွက်ကြတော့
แล้วน้องเนี่ยตักกันนี่เดียวใช่ไหมอ่ะโมยูนั่นไงเงี้ยตัวดูซาจงเนี่ยลาจ้าแม่เชี่ยจ้าลูกตัวมาเรียกงจ้าเจี๊ยฮะแบงเวนน่ะต้องน่ะทองจอดีกงจ้าไหนน่ะจ้าเนี่ยมาเวนน่ะส่วนใหญ่แบงเวนสั่นน่ะติงจอดแล้วกงจ้ามาเพียบไปเลยกงจ้าเจี๊ยเนี่ยปัดตะลุเลยอู้โมจอดก็รอเสร็จจบไปเลยอ่ากงจ้าสิกาต้องตู้บ่แล้วต้าตู้กระเป๋ากระเป๋าเรียกกูเนี่ยเนี่ยต้องน่ะทองนี้เดียวเราโกมันบ่เนาะต้องน่ะทองจอดเราโ 来就行。这个，个别个那件事情个，那他们来吵呀。那个，比如说那那这个，那汤姆，别那汤姆，喏，包括了我把明天的啥这个汤锅呀，里呀叫了，要个炒米就是一个俺呀呗。那俺叫了，这么一里那个阿妈干啊，我呀不是不喏，他们问农家们，那么吃个叫了个别。西土啊，那搞个西土啊，俺这边西门，那个叫那么个叫做关边，关边也是啊，大关边也是啊，不，龙王嘛，土王这个就是十里洋外嘛。
地公家这地哈，俺老他妈人呢，龙安县别个大文员嘛撇皮，个别改变呢不得了，上级省大文员嘛的，谁谁大的，古山木的西人，古大这地个，龙安县啊大文员没落手他吧嘞。大卫买提供家这地哈，老白嘛，老乡啊，老他妈的几个吃到大牛的稀的一边，拉着老晒太阳买这地对，龙安县别个没得奶奶的叫，个别个别个老妈，俺们有那可以买路送些菜，嘛后面个哪里来稀的吧嘞？他说呀，你那个咯，老大老爱吃一边，他奶奶对，就我们这地也是嘛，吃的路嘞，五米五个咯，他别个吧嘞？
老他妈老爱吃个，就是偏心的，是吧？如果啊，工农的亲友嘞，比如啊，毕业开学了嘛，哦，阿龙做收呀，留来干嘛？就那时候起地嘞，阿龙特别用爱用这样留的，留出来留的嘛来呀没？喏，毕业开学，第龙安人多少嘛 ？agency 的，比如谈谈那怎样个留的嘛的，那不然我这样这样的嘛的，那不然可以问商务部的，甚至一来工农啊，就免得工压到了。
他一说呀，个罗，你妈拉我跟莫利亚都能干啊！第二位老大的可以不对，现在上月内了撇逼，把他妈五座六月西当我三点可以嘛撇的路，老大立等老弟可以多嘛撇的路嘞，老他妈问你他那个表叔他爸嘞先。
比如耶，今年呢，我们来看西藏那个多拉山的修扎，那是尼亚拉皮巴勒，看。阿古罗，这个巴依布努姆古古扎皮奈麦，那个那个，这点路阿德波古勒，表表阿吉马勒。巴基斯坦那个哈，个巴布马亚的路表勒木丹古，苏亚宗坎尼亚的那个的古皮巴勒。个巴依布努拉木叫皮波拉麦苏州的古高贵部队，巴基斯坦苏亚个，这边吧。塞贝利亚国，那他们那塞东古尼嘛，阿比赛比武，西征尼巴的，比如昨天那沙子，这来尼北部的，昨天那乌罗乌索木焦表表他瓦的。
米阿西亚比比哈，都要爱闹皮嘛，表面包的个继续上烧的，老老尼拉，超内西巴比，都哈克林阿要没跟住皮巴的，阿古罗表面的赛表的老哈，这边的赛表部，巴基斯坦苏亚耶。新兰苏比比，但现在 Pakistan Green and Clean Pakistan 苏的西门这些是白面皮包嘞。古哈拉吉亚马内台内阿西亚比比个阿古鲁皮包嘞。
This is a lot of hard work, along with running the household and taking care of children. I attend to the seedlings a couple of hours in the morning.
阿道古平平淡淡嘞，舅舅莎莎留下来留吧。一匹马一目给啥人过来留阿爸的嘞？看你这个来听下的嘞，牛子吃的六个肉，明天白马那哪一头哪一老，你来白马哪一头哪一老老来吧嘞。牛子这个，俺们得拖拉边，对么大步个，得得吃着狗的菜吃下了吧，再着门路下吧。
苏亚爷这边单着当赛表爷是怎样？这大山羊得到乌子他那个呢，表面的赛表部，跟那乌公家子爷的特别吧嘞。俺的脑表面的几大的卡。边来塞表布对，得到他那个呢？边来会有别人。第六呢，阿西亚的要来，第六阿个呢，米达苏文的名嘞，都米达苏吉对，也是文威亚的别人。 ဒီစီမံချက်ကြောင့်ပါကစ္စတန်မှာတစ်တော်တွေဟာတိတိတသားကိုပြန်လဲပေါ်ထွန်းလာပါတယ်ပြီးခဲ့တဲ့ရှင်းနဲ့အတွင်းတစ်ပင်တန်ပေါင်း 3,000 ကျော်စိုက်ပျိုးပြီးဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ဒီတောင်ကုန်းတွေဟာတောင်ကတုန်းတွေပါဘာပင်မှမရှိပါဘူးဒီတစ်ပင်တန်ထောင်ချီစိုက်ပျိုးတဲ့စီမံချက်ကျေးဇူးတွေကြောင့်အခုတော့ပြန်လဲစိမ့်လန်းလာပြီးဖြစ်ပါတယ်ကျွမ်းကျင်သူတွေကတစ်ပင်တွေစိုက်ပျိုးတာတွေကတော့လွယ်ပါတယ်ဒါပေမဲ့ဒီအပင်တွေဆက်ပြီးရှင်တန်ဖို့နဲ့ဒီအပင်တွေမဆုံးရှုံးအောင်ရေရှည်ကာကွယ်စောင့်ရှောက်ဖို့ကတော့ခက်ခဲတယ်လို့ပြောဆိုကြပါတယ်။ဒီတစ်ပင်စိုက်ပျိုးတဲ့လုပ်ငန်းကိုပြည်နယ်အလိုက်ဒေသဆိုင်ရာအဆင့်မှာ2013ခုနှစ်နောက်ပိုင်းမှာစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။မန်စီဟာရာပြည်နယ်အပါအဝင်ပြည်နယ်အဆင့်တွေမှာအောင်မြင်မှုရလာတာကိုတွေ့မြင်ရတဲ့အတွက်တစ်ပင်တန်းထောင်တဲ့ကြီးစိုက်ပျိုးတဲ့စီမံကိန်းကို2018ခုနှစ်မှာတော့အမျိုးသားအဆင့်တနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ဆောင်ဖို့တိုးချဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတရားမဝင်တစ်ခိုးခုတ်တာနဲ့တင့်မောင်ခိုးလုပ်မှုတွေဟာကြီးမားတဲ့ပြဿနာတရားအဖြစ်ဆက်လက်ရှိနေသေးပါ။ဒါအပြင်တော်မီလောင်တာတရိတ်ဆန်တွေကြိုက်ပြတ်စားတော့တာစတဲ့ပြဿနာတွေရှိနေပါတယ်။အခုလိုစိန်လန်းစုပြည်ရေးလုပ်ငန်းမှာတစ်တော်တွေကိုကာကွယ်စောင့်ရှောက်ဖို့အတွက်သက်ဆိုင်ရာဒေသအလိုက်ထောင်ပေါင်းများစွာသောတစ်တော်ဆောင်လုံခြုံရေးအလုပ်သမားတွေကိုငှားရမ်းလုပ်ကင်စေပါတယ်။ကျေးရွာတစ်တော်လုံကြုံရေးအလုတ်သမားဘလက်ဒက်ခံကအခုလိုရှင်းပြပါတယ
် Many of these plants are very young. They are constantly under threat. We keep an eye on their survival.
ဒီအပင်တွေအများစုဟာအတော်ငယ်ပါသေးတယ်။အချိန်မရွေးပျက်စီးသွားနိုင်တဲ့အန္တရာယ်ရှိပါတယ်။ကျွန်တော်တို့ဟာဒီအပင်ရှင်သန်နေဖို့အမြဲတမ်းစောင့်ကြည့်နေရပါတယ်။တစုံတရာဥပဒေချိုးဖောက်မှုရှိတယ်ဆိုရင်တစ်တော်ဌာနကိုကျွန်တော်တို့ကသတင်းပို့ရပါတယ်။
ဒါပေမဲ့လည်းဒီစီမံကိန်းဟာဝေဖန်ခံရမှုတွေကတော့မကင်းပါဘူးအတိုက်အခံနိုင်ငံရေးသမားတွေကတော့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုကိစ္စတွေကိုမေးခွန်းထုတ်ကြပါတယ်တချို့ကလည်းအစောပိုင်းနှစ်တည်းမှာအစိုးရရဲ့စီမံခန့်ခွဲမှုညံပြင်းတာတွေနဲ့အခြားဒေသကအပင်မျိုးတွေဒေသနဲ့ကန့်ညီမှုမရှိဘဲပြန်ပွားလွယ်တဲ့အပင်မျိုးတွေကိုစိုက်ပျိုးတာတွေရှိခဲ့တယ်လို့ဆွဆဲပြောဆိုပါတယ်အဲ့ဒီလိုပြောသလောက်လည်းမဟုတ်ပါဘူးလို့ဝန်ကြီးချုပ်အမရာခန်စတင်လှုပ်ဆောင်ခဲ့တဲ့ဒီစီမံကိန်းကိုဥဆောင်လုပ်ကိုင်နေသူတူလည်းဖြစ်ဝန်ကြီးချုပ်ရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအကြံပေးလည်းဖြစ်တဲ့မလီအစလမ်ကပြောဆိုရမှာတော့
Well, 60% of this project even today is assisted natural regeneration. There's no chance of going
ဒီစီမံကိန်းရဲ့60ရာခိုင်နှုန်းဟာတဘာဝအလျောက်ပြန်ပေါက်လာတဲ့အပင်မျိုးကြီးဖြစ်ပါတယ်။အခြားဒေသခံအပင်တွေကိုဖုံးလွှမ်းသွားစေမဲ့မျိုးဆက်ပြန့်ပွားလွယ်တဲ့အပင်မျိုးတွေကိုစိုက်ပျိုးနိုင်ဖို့အခွင့်အလမ်းကမရှိပါဘူး။အဲ့ဒီအပင်ရဲ့မျိုးစေ့တွေကိုတဘာဝအလျောက်ပြန်လည်စိုက်ပျိုးတာပဲဖြစ်ပါတယ်။အဲ့ဒါကိုစနစ်တကျစုဖွဲ့ပြီးကာကွယ်စောင့်ရှောက်လုပ်ကိုင်တာပါ။ဒီလိုပဲလုပ်ခဲ့ရပါပဲ
။အစပိုင်းမှာအခက်အခဲတွေရှိခဲ့ပေမဲ့တဖြည်းဖြည်းပြုံးတိလာနေတဲ့စစ်တော်တွေကိုပြန်လည်ပေါ်ထွန်းလာအောင်လှုပ်ဆောင်မယ်ဆိုတဲ့တန်ဋိဌာန်ကိုပါကစ္စတန်အနေနဲ့ထင်ရှားအောင်ပြသနိုင်ခဲ့တယ်လို့ကြမ်းကျင်သူအများစုကတော့လက်ခံသဘောတူကြပါတယ်။ပါကစ္စတန်နိုင်ငံကမ္ဘာသစ်တော်ရန်ပုံငွေအဖွဲ့ WWF ရဲ့အကြီးတန်းညွှန်ကြားမှု Rep Nawaz ကအခုလိုပြောပါတယ
် And yes they achieved it and I think the what is happening now is donors are looking in how they can build on that plantation
ဟုတ်ပါတယ်သူတို့လှုပ်ဆောင်နိုင်ခဲ့ပါတယ်တစ်တော်နဲ့ကြေးရွာလူမှုအတိုင်းဝန်းတွေအတွက်လည်းအကျိုးကျေးဇူးတွေပြန်လည်ဖြစ်ထွန်းစေပါတယ်ပါကစ္စတန်အတွက်ပြန်လည်အကျိုးဖြစ်ထွန်းစေပါတယ်အလူရှင်တွေအနေနဲ့လည်းဒီအပေါ်မှာအခြေခံပြီးတော့ဘယ်လိုဆက်လက်လှုပ်ဆောင်နိုင်မယ်ဆိုတာတွေကိုကြီးရှုနေကြပါတယ်
အာဆီယာပီပီကတော့သူ့ရဲ့ပြိုးပင်တွေပြုစုပြောင်းထောင်တဲ့လုပ်ငန်းကတွေရတဲ့ဝင်ငွေလေးနဲ့တနိုင်တပိုင်းအိမ်မွေးတရိတ်ဆန်လေးတွေမွေးမြူဖို့အကြောင်းသူသမီးကိုပြောပြနေပါတယ်ဒီစီမံကိန်းကနေအနာဂတ်မျိုးဆက်သစ်တွေအတွက်ပုံမဆိုင်လန်းဆိုပြပြီးပုံမကောင်းမွန်တဲ့မနှက်ဖန်တွေယူဆောင်ပေးလာနိုင်လိမ့်မယ်ဆိုတာကိုသူတို့မိသားစုကတော့မျှော်လင့်နေကြပါတယ
်ဦးစောမိုးကျော်ပြောပြခဲ့တာပါခင်ဗျာမကြာခင်မှာတော့ထိတ်တန့်ရောက်သတင်းတစ်ပုဒ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလိုင်းလိုမီတာ3249တို့မှာဖမ်းယူကြည့်ရှုနားဆင်နေပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမြန်မာနိုင်ငံတို့ကိုကြည့်ရှုကြရပါမှာ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်ဂျူတောက်ချက်70ပြီအေရှာဘင်ဂျူရူချန်နယ်တရားတက်တမောင်းဟုတ်ထိုင်းကွန်6ဂျူရူချန်နယ်တရားနှစ်ဆက်သုံးလုံးကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကိုပြည်ဝင်မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ပြည်ဝင်မြန်မာ
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6:20ခွဲရှိပါပြီ။ဗီအိုအေအမေရိကန်တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ36နဲ့40ကိုနဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ဒုအတန်အပတ်စဉ်ကဏ္ဍနဲ့အတူဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်တင်ဆက်တဲ့ခါမှာတော့
တကယ်လူ့အခွင့်အရေးတွေမှာပေါ့နော်အဓိကအခြေခံကြဆုံးအခွင့်အရေးတစ်ခုဖြစ်တဲ့ right to life အသက်ရှင်တန်ခွင့်ပေါ့နော်အဲ့အသက်ရှင်နိုင်ငံတွေကိုစုံစမ်းနေနေရတဲ့အများကြီးရှိတယ်ဥပမာအပြင်ဆိုလို့ရှိရင်အပတ်စဉ်ကဏ္ဍတွေကိုအဲ့လိုနားမစင်ရခင်မှာထိတ်တန့်ရောက်သတင်းတော်တစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်အမေရိကန်ဒမရဂျိုးဘိုင်ဒန်နဲ့တရုတ်ဒမရရှီကျင်းပင်တို့အွန်လိုင်းကနေပြု
ဒီနေ့ကျွန်တော်တို့ကဆွေးနွေးကြမှာဖြစ်ပေမဲ့ကွဲပြားမှုတွေအတွက်အဖြေတစ်ခုထွက်လာမယ်အနေထားမရှိဘူးလို့အင်ဗီရိုကပြောပါတယ်အင်ဗီရိုဆိုင်ရာ
Part of the discussion was about the importance of that
leadership.
ဘာကြောင့်လဲဆိုတော့ရလတ်တွေထွက်ပေါ်လာရတဲ့ကြိုးစားမှုတွေကျမတို့ရှုမြင်ထားတဲ့ထိရောက်တဲ့ရှင်ပြိုင်မှုတွေစီးနင်းစည်းကမ်းတွေချမှတ်ရေးကိုပိုးပြီးအလေးထားတာကြောင့်ဖြစ်ပါတယ်။ကမ္ဘာတစ်လုံးမှာစီးပွားရေးအရာဩဇာညောင်းဖို့နဲ့ဆင်ရှားတိုးချဲ့ဖို့ကြိုးစားနေတဲ့တရုတ်ကိုမဟာဗျူဟာမြောက်ပြိုင်ဘက်ဖြစ်အမေရိကန်ကရှုမြင်ပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲအကြိုကာလအတ
Nanangandoka, Scotland, Glasgow, Malote, COP 26, Yadiru Saya, Nilakama, Chinya Kevade, Hassan Institute, Asha Pacific, Longjoy Saya, Chike, Patrick Croninga, Akulu, Piovade,
Xi Jinping, and President Biden both want to.
Xin Jian Mu, Mulla Machana, Peter Tumuima, Pine, Buasa, Vitinia Muya, Xi Jinping, Tama Padino, Uzong, Lula Javare, Chisa Pita Tikisariga, Yatomarum Hobo, Timele, Ulve Porto de Shama, Sasan Yi, Pukola, Melucino Timare.
Hong Kong B2 Re, Wiga Lunesuri, Ye Luke, Ye Kisari, Po, Guevia Mudicado, Pishin, I Mapo Machi de Lu, Conto Ye, Lula Swa Yi Santo Lamu. Wilson Center, Tiume American Sanya, Kissinger Institute Director, Robert Delga Akulu Piovade.
We can expect President Biden.
Tiyota Nangande Muarago, American do Lina Nirelu, Tamra Bidinga, Pioso Navi, Xi Jinpingaro, Timuara Tukulongo, American do Wemuini Resu Vipiona Mare, Begongs on Gama, Turo Imanjago, Mapion Levabu. Go Loda, Gaune Surago, Tepego, Pompian, I met Zagalondui, Nilandrigo, Nepesalonga, Shabwe Jamelu, Kamayabare, Tabi met Ledrido, Pilla, Mebo, Mishibabu.
Teddy Sunovamatanga, Biket, Tabchani Donga, New Zealand, Chimpade, Ashapasipe, Sivoye, Buba, Samyambu, Pura, Ipema, Gaunsan, Udeyao Kepi, CAK, Pianyao, Dwanine, Dimam Hudui, Dita Rima, Chimalazi, Ye, Diotamra, Shiga, Three Bivare. India, Japan, Australia, and American Luye, Qua Apwe, Puezimu, Bawin, Dita Rima, American Luga, Maypet, Samuel Ye, Kaima, Akan, and Josa, Lara Rigo, Diotamra, Shiga, Yinyun Piosura, Pipare, Shi.
Mating Itai, Jobia, Dora, Pipare, Gana. အခုတော့မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်ခံနေရတဲ့အခြေအနေတွေကိုစူးစီးတင်ဆက်နေကြဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ
။မြန်မာရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်လှူရှာသူចောင်းသားလူငယ်တွေသူတို့ဘာအတွက်တိုက်ပွဲဝင်နေတယ်လဲဆိုတာကိုနားဆင်ရမှာပါဒီဆောင်မကို Foundation Hero တဲ့ကတင်ဆက်ထားတာဖြစ်ပါတယ
်ဒီနေ့ငွေတော်လိုင်းတစ်ခုလုံးရဲ့အဓိကပြာယုံနဲ့အဓိကဟိုလှူရှာမှုတွေကိုဖော်ဆောင်နေတဲ့လူတွေအင်အားစုတစုအကြီးဆုံးအင်အားစုကတော့လူငယ်အင်အားစုပဲဆိုတော့16 18 20အဲ့ဒီပတ်ဝန်းကျင်အရွယ်လူငယ်တွေဆိုရင်တို့ကဟိုရန်သူလိုသဘောထားနေပြီးတို့တော့ကဟိုတရေတပတ်လိုတို့ကမြင်နေကြပြီးတော့အမားတို့မျက်စီထဲမှာဘယ်လိုပြောရမလဲတန်ရရှိပြီဆိုတော့အနေဆုံးဆင်းကတော့ကျွန်တော်တို့စစ်ဆေးတာပြူတာပေါ့လေလမ်းသွားလမ်းလာရင်းနဲ့တို့တန်ရရှိပြီဆိုရင်အဲ့ဒါအောင်မှတို့အားများဆိုရိုက်တယ်နှက်တယ်ပေါ့လေအဲ့ထက်အဆိုးဆုံးကတော့တို့ဖန်စီနှိပ်စက်တယ်ဆိုတဲ့ဟာမျိုးတွေပါ
ကျောင်းသားကြီးကိုအဲ့လိုပြစ်ခတ်ပြီးဖမ်းကြည့်ရမျိုးဆိုအကျောင်းသားကြီးဆိုတာရန်သူမမဟုတ်တာဒီမှာရှိရဲ့ကျောင်းသားကြီးဆိုတာဒီရန်သူမဟုတ်ဒီမြန်မာပြည်ရဲ့မှာရှင်မြန်မာပြည်ပြည်သားကြီးမြန်မာပြည်ကျောင်းသားကြီးပဲပေါ့အဲ့တော့သူတို့ပြစ်ခတ်တယ်ဆိုကြတဲ့ဒါကလူခွင့်ချိုးဖောက်တာရောက်သွားပါပြီ
ရုပ်ပိုင်းဆိုင်ရာလုံခြုံမှုရောစိတ်ပိုင်းဆိုင်ရာလုံခြုံမှုရောမရှိဘူးမရှိပဲနဲ့အဲ့တော့ဘယ်အချိန်မှများကအဖမ်းခံလိုက်ရမလဲဘယ်အချိန်မှများအသက်ခံလိုက်ရမလဲဆိုရဲအာဆိုရင်ပူပန်သိမ့်နေပဲအနေနဲ့နေစဉ်ဘွားယူပြောမယ်ဆိုရင်မှုတွေနဲ့ဆိုရင်ထင်းလဲမှုတွေနဲ့လည်းဖြတ်ကျော်နေရပါတော့ဒီအချိန်လေးရ
စစ်အာဏာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့တောင်သားလူငယ်တွေရဲ့လက်ရှိသူတို့ကြုံတွေ့နေရတဲ့အခြေအနေတွေဖြစ်ပါတယ်ကျောင်းသားလူငယ်တွေဟာခေတ်ဆက်ဆက်မှာတော်လန်ရေးတွေမှာတက်ကြွစွာပါဝင်ခဲ့ကြသူတွေဖြစ်ပြီးတော့အခုတစ်ချိန်အာဏာသိမ်းမှုမှာလည်းတက်ကြွစွာပါဝင်တွန်းလှန်မှုတွေကြောင့်စစ်ကောင်စီရဲ့ပြစ်မှတ်ထားစောင့်ကြည့်ခံရသူတွေထဲမှာပါဝင်ပါတယ်။အသက်20အရွယ်တက္ကသိုလ်ကျောင်းသူမတ်ရွှေကြီးကအာဏာမသိမ်းမီအချိန်ထိသခိုင်းတိုင်းမော်ရွာတက္ကသိုလ်မှာသမိုင်းမေဂျာအဓိကနဲ့ဒုတိယနှစ်တက်ရောက်နေသူပါ။စစ်အာဏာသိမ်းမှုပြီးတဲ့နောက်အာဏာရှင်စန့်ကျင်ရေးတွေမှာပါဝင်ခဲ့ပြီးစစ်ကောင်စီဘက်ကသူမကိုဖမ်းဆီးဖို့ကြိုးစားလာတာကြောင့်ပုံရှောင်နေရတဲ့အခြေအနေပါ
။ညီမတို့ကအိမ်မှာမလီပဲတဲ့ညီမတနည်းမှာပုံနေတဲ့အချိန်မှာညီမတို့အခွေတွေကကိုတက်ပတ်နေပြီးတော့ကိုဆက်လာတယ်။ညီမလေးရဲ့အိမ်ကိုပေါ့ဝင်စင်းတယ်လို့တွေ့တဲ့ရတယ်ပေါ့။ဟိုပေါ့ဘသူရဲ့တနည်းကိုဝင်စင်းတယ်လို့ဆိုပြီးတော့ပြောလိုက်တာအချိန်မှာညီမတို့ဒီအဲညီမရဲ့မဟုတ်ဘူးညီမရဲ့တမိသားစုလို့အဖေရောအမေရောဆန်ခဲ့တဲ့ညီမလေးရောအကုန်လုံးတခြားမျိုးကိုအဲ့လိုပြောင်းခဲ့ရတဲ့အိမ်မမလီပဲနဲ့တလားတည်းဒီအလုပ်မျို
းအရင်ကတော့မက်ရွှေကြီးကကျောင်းတွင်းကျောင်းပြင်လူမှုအကျိုးပြုပရိုက်တာအလုပ်တွေလုပ်ရတာနှစ်သက်ပြီးသူ့ရည်မှန်းချက်တိုင်းစူးစမ်းနေတဲ့လူငယ်တူပါသူကအာနာသိမ့်မှုကိုစန့်ကျင်မှုဆုံးဖြတ်ခဲ့ပြီးနောက်အာနာရှင်လက်အောက်ကျောင်းမတက်ရေးလှုပ်ရှားမှုအပြင်မျိုးဝပျောက်ကြားဆန္ဒပြမှုတွေမှာလည်းပါဝင်ခဲ့ပါတယ
်။အာနာစပိတ်နေဆိုတနေ့ကနေပြီးတော့ဒီ CDR လုပ်ခဲ့တာပေါ့နော်။အကြောင်းမတက်ဘူးပေါ့နော်။ဘာခရုံကျက်နဲ့လဲဆိုတော့ကျတော့ဒါစစ်အာနာရှင်ရဲ့လက်အောက်မှာအကြောင်းမတက်ဘူးဆိုတော့ဆန္ဒပါပြောကြတော့ဘာလို့မတက်ရလဲဆိုကြဒီပညာရေးကခုလက်ရှိတော့တော်တော်စွန့်နေစစ်အာနာရှင်ရဲ့လက်အောက်မှာဆိုရင်ပို့ပြီးတော့ဆိုးလာမှာပဲရှိတယ
်။အနာဒိန်အစောပိုင်းကာလတွေတုန်းကနိုင်ငံတော်ဝန်ကမြို့ပေါ်ဆန္ဒပြပွဲတွေကိုကြီးအစ်စ်တွေနဲ့ပြစ်ခတ်နှိမ်နင်းခဲ့တာကြောင့်တည်ဆုံးခဲ့သူနဲ့ဖမ်းဆီးခံရတဲ့ចောင်းသားလူငယ်လူရွယ်တွေအများပြားရှိခဲ့ပါတယ်။အကြမ်းဖက်နှိမ်နင်းမှုတွေကြုံတွေ့ရပြီးတဲ့နောက်မှာတော့တချို့သောចောင်းသားလူငယ်တွေဟာစစ်အာဏာရှင်ကိုတွန်းလှန်ဖို့လက်နက်ကင်နဲ့လမ်းကိုရွေးချယ်ခဲ့ပါတယ်။တချို့ကတော့မြို့ပေါ်တွေမှာကြံရစ်ခဲ့ပြီးငြင်းငြင်းစွာဆန္ဒပြသူတွေမြို့ပြပျောက်ကြားအဖွဲ့ဝင်တွေဖြစ်လာပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်အာဏာရှင်တွေကသူတို့ကိုစက်ကျင်တယ်လို့ယူဆတဲ့ចောင်းသားအင်အားစုတွေနဲ့လူငယ်တွေကိုနေအိမ်တွေထဲထိအင်အားသုံးရှာဖွေမှုတွေခက်ဆစ်စိတ်လုပ်လာပါတယ်။အနည်းဆက်ဆုံးဖမ်းဆီးမှုကတော့စက်တင်ဘာလအတွင်းကရန်ကုန်မြို့ကြောက်တရားမြို့နယ်အတွင်းမှာတကုံတက္ကသိုလ်ကចောင်းသားចောင်းသူ6ဦးကိုဝင်ရောက်ဖမ်းဆီးခဲ့တာ။နိုင်ငံရေးတက်ကြွလှုပ်ရှားသူចောင်းသားသမဂ္ဂအဖွဲ့ဝင်ចောင်းသားចောင်းသူ3ဦးကိုသူတို့နေအိမ်တွေမှာဝင်ရောက်ဖမ်းဆီးတာ။စားတဲ့ဒီလိုចောင်းသားလူငယ်တွေကိုပြစ်မှတ်ထားတဲ့ဖမ်းဆီးမှုအများပြားကိုစစ်ကောင်စီဘက်ကတနိုင်ငံလုံးမှာလှုပ်ဆောင်ခဲ့ပါတယ်။
အပြင်ထပ်တာတွေပါရအစငါ့ငါနောက်ကိုဘယ်သူတွေညာဘယ်လိုဘယ်လိုပုံစံနေနေလူတွေညာနောက်ကနေလိုက်လာနေဆိုအဲ့လိုစိတ်ကကြောမလုံးဘုံတော့ကောက်ဟူတာအလုံးရှိလို့သာအပြင်ထပ်နေရတယ်ဒါပေမဲ့တကယ်တကယ်ခံစားနေရကြောမလုံးဘူးမှာညာဘက်အိတ်တွေညာဘက်တွေရောက်လို့ရှိရင်လည်းအဲ့တိုင်းပဲဟိုတောင်းတောင်းဆိုလို့ရှိရင်ညာဘက်တွေတစောင်းနဲ့အိတ်မပြောဘူးအိတ်မပြောဘူးမနှမ်းမိုးလင်းငန်းကြီးကအိအလင်းအောင်ခန်းထဲရောက်လာပြီဆိုတော့မှစိတ်ချလက်ချနဲ့အော်ဒီကတော့ငါ AAC ပဲဘာဖြစ်ဘူးဆိုရဲဟာလို့မျိုးအဲ့လိုမျိုးစိတ်ချလက်ချနိုင်ရတဲ့ပုံစံမျိုးတွေထိရှိလာတာပေါ့နော
်ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကစိတ်ပညာမေဂျာအထက်ကတတိယနှစ်ကျောင်းသူမလင်းလင်းဖြစ်ပါတယ်အာနာရှင်ဆန့်ကျင်တဲ့ကျောင်းမတက်ရေးသဘိမ်းမမှုမှာပါဝင်ပြီးလက်ရှိမှာလည်းမြို့ပေါ်ပျောက်ကြားဆန္ဒပြပွဲတွေမှာဦးဆောင်ပါဝင်လေးရှိသူပါကျောင်းသားတမက်ကခေါင်းဆောင်တဦးလည်းဖြစ်တာကြောင့်သူ့လုံခြုံရေးပေါ်စိုးရင်ပူပန်နေရပါတယ်မလင်းလေးလိုအခြားတောင်းသားလူငယ်တွေလည်းမလုံခြုံမှုတွေကိုအလားတူခံစားနေကြရပါတယ်။အပြင်သွားလာကြတဲ့အခါလူငယ်အရွယ်တွေဖြစ်တာကြောင့်စစ်ကောင်စီတပ်သားတွေရဲ့တန်တရားနဲ့စစ်ဆေးတာမျိုးတွေကိုကြုံကြရတယ်လို့ဒုအတန်ကိုပြောပါရတယ်။ဒုအတန်နဲ့စကားပြောခဲ့ရတဲ့တက္ကသိုလ်ကျောင်းသားဟောင်းများအင်အားစုကကျောင်းသားဟောင်းတို့ကတော့သူဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ကာလအတွင်းမှာစစ်ကောင်စီဘက်ကကျောင်းသားတွေနဲ့ကျောင်းသားတမကလူငယ်တွေအပေါ်တင်းမာတဲ့သဘောထားတွေရှိတယ်လို့ပြောပြပါရတယ်။
ကျွန်တော်ကမသိတော့တဲ့အခါကျတော့သူကဒီပုံမှန်ကျွန်တော်တို့ဆက်ဆံတာတည်းပို့ပြီးတော့ဟိုကျင်းမာတဲ့ပုံစံမျိုးတွေရှိရကြ။အဲဒီမှာကဘယ်လိုမျိုးလဲဆိုတော့ကျွန်တော်အစ်မပြောတယ်လေကျွန်တော်တို့ကျောင်းသားမသိတဲ့အချိန်မှာဖြစ်ကြရပို့ပြီးအဖြေမရှိတယ်လို့ဒီကျောင်းသားမသိတော့တဲ့အခါကျတော့ဒီဖြစ်ကြရပို့ပြီးသိရနေပေါ့နော်။ဆိုတော့ဒီတော့လေကျွန်တော်တို့ဒီကျောင်းသားသမဂ္ဂနဲ့ပဒတဲ့ကိစ္စတွေပဲသူတို့အကြီးအကဲနေတယ်။ဒီကျောင်းသားသမဂ္ဂရဲ့ပဒဆက်နေတဲ့ဒီမီးရလေးစာရင်ဒီလိုဘာလို့နေလဲဘာလို့လုပ်ခဲ့လဲကျွန်တော်လည်းဒီလိုအဆက်တည်းရှိတယ်ဒီအဆက်ဆုံးရှိတယ်ဆိုတဲ့ခါကျလေးလာပါတယ
်သူဟာလေးလာပိုင်းအတွင်းကနေအနီးမှာစောင့်ဖမ်းခံခဲ့ရပြီးအော်တိုဘာလအတွင်းကပြန်လဲလွတ်မြောက်လာသူပါပြန်လဲဖမ်းဆီးခံနိုင်တာကြောင့်ထပ်မံတိတ်ရှောင်နေရပြီးစစ်ကြောရေးနဲ့အကျဉ်းထောင်အတွင်းကရတဲ့စိတ်ထင်ရတွေကိုကုသဖို့လဲလှုပ်ဆောင်နေရတယ်လို့ဆိုပါတယ်ဖမ်းဆီးခံကြောင်းသားလူငယ်တွေဟာစစ်ကြောရေးအတွင်းမှာပြင်းပြင်းထန်ထန်နှိပ်စက်မေးမြန်းမှုတွေကိုခံနေကြသလိုအကျဉ်းထောင်တွေအတွင်းမှာလည်းသူတို့ကိုစောင့်ကြည့်နေတာမျိုးတွေရှိတယ်လို့လည်းသိရပါဗျ။ဆရာနာရှင်စန့်ကျင်တဲ့ဖေဖော်ဝါရီလကနေအောက်တိုဘာလ26ရက်နေ့အထိဖမ်းဆီးချုပ်နှောင်ခံထားသူပြည်သူ 9,000 ကျော်ရှိနေပါဗျ။အဲ့ဒီထဲမှာနိုင်ငံတော်ဝန်ကဖမ်းဆီးခံကျောင်းသားပေါင်း950ဝန်းကျင်ပါဝင်ပြီးအခြေခံပညာကကျောင်းသားတွေကနေတက္ကသိုလ်ကျောင်းသားတွေနဲ့ကျောင်းသားတမက်ကအဖွဲ့ဝင်ကျောင်းသားတွေပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီရင်အရာပြရပါတယ်။အဆိုပါစီရင်အရာဆန္ဒပြဖြိုခွင်းမှုတွေနဲ့ဖမ်းဆီးပြီးနောက်စစ်ကြောရေးမှာနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ဖမ်းဆီးထားချိန်အတွင်းသေဆုံးသူကျောင်းသားဥယျာဉ်က80ကျော်ရှိနေပါတယ်
။ဒီတော်လိုင်းကြီးရဲ့ခန္ဓာတရလုံးမှာထိတ်ဆုံးဝင်နေပြီးတော့ရှိနေတာကရှေ့တန်းရှေ့တန်းအနေရှိနေတာကျွန်တော်လူငယ်တွေကျောင်းသားလူငယ်တွေဖြစ်နေတယ်ပေါ့လေဆိုတော့ဒီကျောင်းသားလူငယ်တွေရဲ့ဥဆောင်မှုဒီကျောင်းသားလူငယ်တွေရဲ့ဟိုပါဝင်မှုဥဟာမှုနဲ့ကျွန်တော်တို့ဒီတော်လိုင်းကြီးကိုဆက်နေကြတယ်ဆိုတော့ကျွန်တော်အားလုံးလည်းသိတယ်သိတယ်လို့ကျွန်တော်တို့ရန်သူဖြစ်တဲ့ဒီစစ်ကောင်စီကလည်းသိတာဆိုတော့ဒါကြောင့်သူတို့ကကျွန်တော်တို့လူငယ်တွေရဲ့အကြောက်စိတ်ကိုပြန်ပြီးတော့မှရိုက်သွင်းခြင်းနဲ့ဟိုလူငယ်တွေရဲ့အားကိုလည်းကြောက်တယ်လို့ကျွန်တော်မြင်တယ်တစ်ချက်ကလေကြောက်တဲ့အတွက်ကိုသူတို့မှဟိုဖြိုချခြင်းနဲ့ဖျက်ဆီးခြင်းနဲ့အတွက်ကိုကျွန်တော်တို့အဓိကထားပြီးတော့တားကတ်ထားပြီးတော့ဖန်စီဖန်စီနေတဲ့နှိမ့်ဆက်နေတယ်ပေါ့လေဆိုတော့ဖန်စီနှိမ့်ဆက်တဲ့နေရာမှာလေခုနကအင်းမြင့်ထထောင်မှာအစည်းအဝေးဆင်နေတဲ့ပုံစံနဲ့ဂျုံရရလို့ကျွန်တော်မြင်ပါတယ
်။ရန်ကုန်မြို့တကုံတက္ကသိုလ်ကျောင်းသားတမက္ကာကဒုက္ခထတူဖြစ်သူကျောင်းသားကောင်းဆောင်ကိုပိုင်ဖြိုးမင်းကပြောပြတာပါ။မြန်မာနိုင်ငံတဝမ်းမှာရှိတဲ့တက္ကသိုလ်ကျောင်းသားတွေအများစုဟာသူတို့ရည်မှန်းချက်တွေနဲ့အိမ်မက်တွေကိုဆွန့်လွတ်ပြီးစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်နေကြဆဲဖြစ်ပါတယ်။စိတ်ပညာမေဂျာနဲ့ဂုံဒူတန်းပါဝင်နိုင်မှုရည်ရွယ်ထားပြီးနိုင်ငံသားမှာစကောလာတက်ချင်တဲ့အသက်20အရွယ်မုံရတက္ကသိုလ်ကျောင်းသားကိုဟင်းကတော့သူ့ရည်မှန်းချက်တွေကိုဆွန့်လွတ်ထားပြီးဆရာနာရှင်စန့်ကျင်ရေးတိုက်ပွဲမှာပါဝင်နေပါတယ
်။ရှေ့ဆက်ပြီးတော့ကျွန်တော်ကျောင်းသားကျောင်းသူတွေကအနာဂတ်ကဟောပေါ့လမ်းကြောက်နေတဲ့အတွက်ပေါ့အဓိကဒီတော့ဒီဟာကြီးအောင်မြင်မှာပဲ။ဒါကြီးတော့ကျွန်တော်တို့ကရှေ့ရနေပြီးတော့အဆုံးထိတိုက်ပွဲဝင်မှာဒါကြီးကအောင်မြင်ပြီးတော့အကုန်လုံးတော့ကျွန်တော်တို့အပါအဝင်အခုကြတော့ဒီနာခဲ့ကလေးကြီးအကုန်လုံးကောင်းပါဆိုတော့ကျွန်တော်တို့ဒီတိုက်ပွဲကိုအဆုံးထိသွားဖို့ဆုံးဖြတ်ထားပါတယ်ဗ
ျ။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့စီနင်းမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒို တန်အစီအစဉ်အပြီးမှာတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအပတ်စဉ်ကဏ္ဍကိုတင်ဆက်သွားမှာပါ။ကိုဗစ်ကပ်ဘေးကအဓိကအားဖြင့်တော့ကျန်းမာရေးကိစ္စဖြစ်ပေမဲ့နိုင်ငံတနိုင်ငံချင်းအလိုက်မတူတဲ့ဒီမိုကရေစီလူ့အခွင့်အရေးဆိုင်ရာပြဿနာတွေကိုရင်ဆိုင်နေရတဲ့အကြောင်းဦးတင်မောင်တန်းကဆွေးနွေးတင်ဆက်ထားပါရခင်ဗျာ
။ကိုဗစ်ကပ်ဘေးဖြစ်လာတဲ့အခါဘလို့ရင်ဆိုင်ကြမလဲဆိုတာကနိုင်ငံတနိုင်ငံချင်းရဲ့တိစောက်ဖွဲ့စည်းထားပုံလူခွင့်ရေးတွေအပေါ်လေးစားမှုအစဉ်အလာတွေနဲ့ဆက်ဆက်လာခဲ့ပါတယ်။ဒါ့အပြင်နိုင်ငံရေးတိုက်ပွဲတွေနဲ့လည်းဆက်နွယ်လာခဲ့ပါတယ်။သဘောကိုယ်လွယ်မှုတွေကိုတုံ့ပြန်ဆက်ဆံကြပုံကအဲ့ဒီနိုင်ငံတနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအဆုံးဖြတ်ပေးနိုင်ကြပါတယ်။ချောက်ပေခွာနေထိုင်သွားလာကြပါ၊နှာခေါင်းစည်းတက်ကြပါလို့အစိုးရတွေကပြောလိုက်တဲ့အခါအထူးသဖြင့်ဒီမိုကရေစီထိုးကားတဲ့နိုင်ငံတွေမှာကန့်ကွက်ဆန္ဒပြသူတွေပေါ်လာကြပါတယ်။မတက်ဖူးမနေဘူးဆိုတဲ့သူတွေရှိလာကြပါတယ်။နိုဝင်ဘာပထမပတ်သည်အထိဩစတြေးလျမှာဆန္ဒပြနေကြတော့မှာကာကွယ်ဆေးကိုအစိုးရဝန်ထမ်းတွေဟာအပြစ်မထိုးမနေရထိုးရမယ်။ဝန်ထမ်းတရားအထက်ပုဂ္ဂလိကလုပ်ငန်းတွေမှာလည်းကာကွယ်ဆေးကိုအပြစ်ထိုးကြရမယ်။ဒါမှမဟုတ်တပတ်တစ်ခါကိုဗစ်ပိုးစစ်ရမယ်လို့အမေရိကန်ပြည်ထောင်စုရဲ့ဖက်ဒရယ်အစိုးရကပြတ်ထားလိုက်တဲ့အခါပြည်내ဆယ်ပြည်내ဝန်ကျင်ကအုပ်ချုပ်ရေးမှုတွေကဖက်ဒရယ်အစိုးရကိုတရားစွဲဖို့ပြင်ဆင်ကြပါတယ်။ဘရာဇီးနိုင်ငံမှာတော့အထက်လူတော်ကကော်မတီတက်ဖွဲ့စည်းပြီးသမ္မတဘော်ဆိုနာရိုရဲ့ကင်ပွေခဲ့ပုံတွေကိုစစ်ဆေးခဲ့ပါတယ်။ကိုဗစ်ကြောင့်လူ6သိန်းကျော်သေဆုံးခဲ့ရတာပါ။ကော်မတီရဲ့အစီရင်ခံစာကသမ္မတကိုရာဇဝတ်ကြောင်းရအရေးယူဖို့တိုက်တွန်းထားပါတယ်။တချို့ကလူခွင့်ရေးတောင်းကနေကြည့်ပြီးဘရာဇီးသမ္မတရဲ့ကိုဗစ်ကင်ပွေပုံဟာလူသားမျိုးနွယ်တရားလုံးပေါ်ကျွလွန်တဲ့ရာဇဝတ်မှုဖြစ်တော့ဝေဖန်ခဲ့ကြပါတယ်။ ICC လို့အတူတည်ကြတဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးအထိတက်ဖို့လေပြောကြတာတွေကိုသတင်းတွေမှာဖတ်ခဲ့ရပါတယ်။ကိုဗစ်ကပ်ဘေးနဲ့ဆက်နွယ်ပြီးအမေရိကန်ရင်ဆိုင်နေရတဲ့ခေတ်ပြိုင်ဒီမိုကရေစီနဲ့လူ့ခွင့်ရေးပြဿနာတွေကိုနားထောင်ကြည့်ကြရအောင်ပါ။ကိုဗစ်ကာလအတွင်းဂျော့ချ်အောင်တက်ကလိုမှာဥပဒေမဟာဘွဲ့ယူခဲ့တဲ့မြန်မာနိုင်ငံကအထက်တန်းရှိနေကိုကောင်းမြတ်အာကာနဲ့စတန်ဖို့ဒ်တက်ကလိုမှာနိုင်ငံတကာဆက်ဆံရေးနဲ့မူဝါဒဘာသာရပ်မဟာဘွဲ့လာယူတဲ့မတ်မီမီခန့်တို့ကိုကျွန်တော်အခုလိုမေးမြန်းခဲ့ပါတယ်။လူ့ခွင့်ရေးတောင်းကပြန်ဖက်ဒရယ်တိုက်ပြည်ဆိုတဲ့တောင်းကနေကြည့်မယ်ဆိုလို့ချင်းရင်အမေရိကန်နိုင်ငံမှာကိုဗစ်ကကိုစီမံကိန်းတော်ပုံနဲ့ပတ်သက်ပြီးဘာတွေကိုသတိထားမိလဲခင်ဗျဟ
ုတ်ကဲ့ခင်ဗျဟုတ်ကိုဗစ်ကိစ္စကိုပြောမယ်ဆိုလို့ချင်းပါเนาะကျွန်တော်တို့အနေနဲ့အကြမ်းင်းနှစ်ပိုင်းတွေ့မိရဗျပထမတစ်ပိုင်းကတော့ကျွန်တော်တို့ဒီနိုင်ငံတွေမှာပေါ့เนาะကိုဗစ်ကိုဆန့်ပြီးတော့မပြတ်အောင်ကျွန်တော်တို့ထိန်းချုပ်ကာကွယ်ရေးအပိုင်းဥပမာအချင်းကျွန်တော်တို့မြို့တွေကိုကျွန်တော်တို့လော့ကဒေါင်းချတာတို့ကျွန်တော်တို့ဒီအိမ်မှာပဲနေခိုင်းတဲ့ stay home လို့ကျွန်တော်တို့ကိုဗစ်ရောဂါပိုးရှိတဲ့လူတွေကိုတိတန့်ခွဲပြီးတော့ဟို quarantine ထားတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့ဒီပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့လူခွင့်ရေးရှုထောင့်ကနေကြည့်မယ်ဆိုလို့ရှိရင်တနင်္ဂနွေနိုင်ငံတိုင်းပြည်ပုံချင်းတော့အတူပြကျွန်တော်တို့ဒီအမေရိကဘက်မှာဆိုရင်တော့လူတူချင်းအခွင့်အရေးပိုင်းကပိုအားကောင်းတယ်လို့ပဲပြောရမှာပေါ့နော်ကျွန်တော်တို့ဒီတခြားဒီကမ္ဘာရှိပိုင်းနိုင်ငံတွေဖြစ်တဲ့စင်ကာပူတို့ဩစတြေးလျတို့နဲ့ရှင်လိုက်မယ်ဆိုလို့ရှိရင်ပေါ့နော်ဘာလို့လဲဆိုတော့အဲ့ဘက်ပိုင်းတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ stay home တို့ lockdown တို့ဆိုလို့ရှိရင်တော်တော်ကြီးတင်းတင်းကြပ်ကြပ်လောက်တာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဟိုကျွန်တော်ဒီအမေရိကကိုပထမဆက်စပ်ချင်းရောက်တော့ဆိုလို့ရှိရင်လေ quarantine လို့ပြောရဆိုလို့ရှိရင်အရန်တင်းကြက်တာတွေကျွန်တော်တို့မတွေ့ခဲ့ဘူးပေါ့နော်အာဒုတိယအပိုင်းအနေနဲ့ဆိုလို့ရှိရင်တော့ covid မဖြစ်အောင်ကြိုတင်ကာကွယ်ရေးအပိုင်းအဲ့မှာဆိုလို့ရှိရင်လေကျွန်တော်တို့ဒီနှာခေါင်းဆေးတက်ရမယ်ဆိုတဲ့အမေနေကာကွယ်ဆေးထိုးရမယ်ဆိုတဲ့အမေနေပေါ့နော်အခုနောက်ပိုင်းဆိုလို့ရှိရင်ကျွန်တော်တို့ဒီကာကွယ်ဆေးဒီအလုပ်ခွင်တွေမှာမဖြစ်မနေထိုးရမယ်ဆိုတဲ့အမေနေကိုကျွန်တော်တို့ဒီ Biden အစိုးရဖွဲ့ရနေပြီးတော့ချမှတ်နာတွေကိုကျွန်တော်တို့တွေ့လာရတယ်အဲ့ခါမှာဆိုလို့ရှိရင်လည်းကျွန်တော်တို့တချို့ပြည်နယ်နဲ့တချို့ပြည်နယ်ကနေပြီးတော့ပေါ့နော်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့ကန့်ကွက်မှုတွေရှိတာကိုလည်းကျွန်တော်တို့ပြဿနာလေးပေါ်နေရပါတော့အခုလောလလလူခွင့်ရေးကောင်းစင်အောက်ကနေပြီးတော့အဲ့ဒါလေးတွေလည်းကျွန်တော်တို့တွေ့ရှိရပါတယ်ခင်ဗ
ျဟုတ်တယ်ဒီကိုဗစ်ရောဂါကတကယ်တော့အဓိကအားဖြင့်ဆိုရင်တော့ကျန်းမာရေးကိစ္စပဲပေါ့နော်ဘာကြောင့်အဲ့ဒီလိုလူခွင့်ရေးကိစ္စတွေပါလာတယ်လို့ထင်နေခင
်ဗျဟုတ်ကဲ့ဟုတ်ဟုတ်ကိုဗစ်ကတော့ကျန်းမာရေးကိစ္စကတော့မှန်ပါတယ်ခင်ဗျဒါပေမဲ့ကမ္ဘာလုံးတိုင်းတာဖြစ်နေတဲ့ဒီကပ်ယောဂဆိုပြီးဆိုရလေကျွန်တော်တို့နိုင်ငံတွေအစိုးရရဲ့အနေနဲ့ပို့ပြီးတော့တင်းကျပ်တဲ့မူဝါဒတွေအမိန့်တွေပေါ့နော်ချမှတ်ဆောင်ရွက်လာတာကြီးကျွန်တော်တို့တွေ့ရပါတယ်အဲ့လိုမျိုးချမှတ်ခြင်းရဖြစ်ပေါ့နော်ကျွန်တော်တို့လူတူဦးတယောက်ချင်းဖြစ်စီအစုဖွဲ့လိုက်ခြင်းဖြစ်စီသူတို့ရဲ့နေထိုင်ခွင့်နေသူတို့ရဲ့ဒီစိတ်ကူးတာခွင့်နေတခြားစီးပွားရေးလူမှုရေးယဉ်ကျေးမှုတခြားလက်သက်ခွင့်ရပိုင်ခွင့်နေပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့ဟိုပို့တိုက်မှုတွေရှိလာတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျအဲ့ဒါကြောင့်မို့လဲကျွန်တော်တို့လူခွင့်ရေးနဲ့ပို့ပြီးတော့တက်ဆိုင်လာတာပါဟုတ်ကဲ့
ဥပမာအဖြစ်ဆိုလို့ရှိရင်ဘယ်လိုကိစ္စမျိုးတွေဖြစ်မလဲပွတ်တိုက်မှုတွေက
ဟုတ်ဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့အလုပ်ခွင်တွေမှာကျွန်တော်တို့အခုဒီ Biden အစိုးရအနေနဲ့ဆိုလို့ရှိရင်2020နှစ်ဒီနှစ်စပိုင်းကနေစပြီးတော့ကျွန်တော်တို့လူအယောက်100ထက်ပိုတဲ့ဒီအလုပ်ခွင်နေရာတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီကာကွယ်ဆေးကိုဟိုထိုးကိုထိုးရမယ်တကယ်လို့မထိုးလို့ရှိရင်လည်းကျွန်တော်တို့အပတ်တိုင်းပေါ့နော်ကိုယ်စီရိတ်နဲ့ကိုဗစ်မရှိတောင်းဖေးစစ်ချက်ကိုကျွန်တော်တို့အမြဲတမ်းပေးရမယ်ဆိုတဲ့ပုံစံမျိုးတွေကျွန်တော်တို့လုပ်လာတာကိုတွေ့ရတယ်ပေါ့နော်အဲ့ဒီပိုင်းမှာဆိုလို့ရှိရင်လည်းလူတဦးတယောက်ချင်းအနေနဲ့ဆိုလို့ရှိရင်တို့ရဲ့ဘာသာရေးခံယူချက်တွေကျွန်တော်တို့ရှိရင်ရှိနိုင်တယ်ဒါမို့တခြားဒီသူတို့ရဲ့ဟိုလူတဦးချင်းစီရဲ့ဟိုလွတ်လပ်ခွင့်ပေါ့နော်ဒီဗက်ဆင်းကိုမထိုးပါဘူးဆိုရင်လွတ်လပ်ခွင့်ရုံနဲ့တခါလေကြောက်လို့ရှိရင်ဟိုပုတ်တိုက်မှုတွေရှိလာအောင်လဲကျွန်တော်အဲ့လိုအပိုင်းတွေမှာတွေ့ရတာပါခင်ဗျဟုတ်ကဲ
့ဟုတ်ကဲ့အမီမီခံရတော့ဘလို့များဘာတွေကိုတတိထားမိလဲ
ကြရောကတခုဖြစ်လာတဲ့ခါမှာဒီနိုင်ငံတကာကအစိုးရတွေကပေါ့နော်ဒီလိုပြည်သူတွေကိုထိန်းချုပ်တာတွေများပါတယ်ပြီးတော့အစိုးရတွေမှာအာဏာများလာတဲ့ခါမှာဒီအာဏာကိုလွှဲသုံးတာပြည်သူတွေနဲ့ဒီနိုင်ငံတကာမှာအများကြီးတွေ့ရတယ်ပေါ့နော်အဲ့ခါကျတော့ကျမရဲ့အစ်စာတခုဖြစ်ပေမဲ့လည်းလူတွေအများကြီးနဲ့တက်ဆိုင်တဲ့ခါမှာတစ်ကမ္ဘာလုံးနဲ့တက်ဆိုင်တဲ့ကြရောကတခုဖြစ်သွားတဲ့အတွက်ကြောင့်မလို့ဒါလူကြီးနဲ့အများကြီးတက်ဆိုင်တာဖြစ်ပါတယ်ကြရောကဖြစ်လာတဲ့ခါမှာအထက်ကအထူးခိုင်မှုအများဆုံးလူမှုအတိုင်းဝိုင်းနေရာဘယ်လိုနေရာဖြစ်လဲဆိုတော့ဆင်းရဲသွန်းပါတဲ့နေရာတွေဆင်းရဲသွန်းပါသူတွေမှာထိခိုက်မှုအများဆုံးဖြစ်တယ်။တကယ်လူအခွင့်အရေးတွေမှာပေါ့နော်အများဆုံးအထက်ကအခြေခံကြဆုံးအခွင့်အရေးတစ်ခုဖြစ်တဲ့ right to life ပေါ့နော်တကယ်မိမိအသက်နဲ့ပတ်သက်ပြီးတော့အသက်ရှင်တန်ခွင့်ပေါ့နော်အဲ့ဒီအသက်ရှင်တန်ခွင့်လေးဟိုဆုံးရှုံးတဲ့နေရာတွေအများကြီးရှိတယ်ဥပမာအဖြစ်ဆိုလို့ရှိရင်အင်ဂျီယာမဲ့လူရင်းသားတွေပြီးတော့ကျတော့တနေ့လုံးတနေ့စားပါတော့အာပြည်သူတွေနိုင်ငံတကာနဲ့မူတည်ပြီးရှင်ပြီးကြည့်လိုက်လို့ရှိရင်လည်းဒီဆင်းရဲဆုပ်ရဲတဲ့နိုင်ငံတွေမှာပေါ့နော်ကာဝယ်ဆေးကောင်းကောင်းမရဘူးအဲ့အတွက်ကြောင့်မလို့လူတွေအများကြီးပုံတည်ကြတယ်အဲ့နောက်တစ်ချက်ကကျတော့လေကိုဗစ်နဲ့ပတ်သက်ပြီးတော့ကာဝယ်နဲ့ပတ်သက်တဲ့အလူစုပညာရေးနဲ့ပတ်သက်တဲ့နေရာမှာလည်းဆင်းရဲနွမ်းပါတဲ့ပြည်သူတွေဒေသတွေမှာတိတ်ပြီးတော့မရဘူးသူတစ်ဖြစ်ဒီနှစ်ပိုင်းနေမှာပေါ့နော်ဒီလူခွေးတွေမကောက်ဘူးတဘာဝပုံစံနဲ့ဆိုင်တဲ့လူခွေးကိစ္စတွေမှာရောလူသူကြမ်းမိုင်းနဲ့ဆိုင်တဲ့လူခွေးကိစ္စတွေအသိပညာကဏ္ဍတွေစသဖြင့်နေမှာပေါ့နော်ဒီကုမ္ပဏီကြီးတွေရဲ့လူခွေးပေါ်မှာထိခိုက်မှုတွေပေါ့နော်ဒါတွေကိုတော်တော်များများပြောလာကြတွေ့ပါတွေ့ရပါတယ်ဟုတ
်ဒီလူခွေးကိစ္စတွေကိုထည့်စဉ်းစားမယ်ဆိုရင်ပေါ့နော်ဘာတွေကိုထည့်စဉ်းစားတဲ့နည်းလဲလို့ဒီစာတန်းတွေကပြောကြတာကိုလေ့လာရင်းနဲ့တွေ့ရတယ်ဗျ
ဟုတ်ကဲ့ဟုတ်ဟိုပြောတာတွေရောကျွန်တော်တို့ဟိုကျွန်တော်လည်းလေ့လာမိပါတယ်ဥပမာတစ်ခုအနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ North Carolina တက္ကသိုလ်နဲ့ Essex တက္ကသိုလ်ကနေပေါင်းပြီးတော့လုပ်တယ်ပေါ့နော်စာတန်းလေးတစ်ခုရဆိုလို့ရှိရင်ကျွန်တော်တို့ရဲ့အသက်ရှင်နေထိုင်ခွင့်တို့ဈမာယီဝန်ဆောင်မှုရပိုင်ခွင့်တွေကျွန်တော်တို့ပြီးတော့ပညာရေးစီးပွားရေးလူမှုရေးယဉ်ကျေးမှုလွတ်လပ်ခွင့်တွေပြီးတော့ကျွန်တော်တို့ဒီအရက်ဖက်နိုင်ငံရေးလှုပ်ရှားမှုတွေဒါမကဘဲနဲ့ပေါ့နော်ကျွန်တော်တို့ကမ္ဘာကယူကဆိုပြီးဖြစ်တဲ့အတွက်ကြောင့်ဦးချင်းတတိယချင်းတနိုင်ငံချင်းပဲမကပဲနဲ့ကျွန်တော်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေလည်းကျွန်တော်တို့လုပ်ဖို့လည်းလိုတယ်။အဲ့မှာဆိုလို့ရှိရင်လည်းကျွန်တော်တို့ခွဲခြားဆက်ဆံမှုတွေမရှိအောင်ပွင့်လင်းမြင်သာမှုတွေရှိအောင်ထည့်သွင်းစဉ်းစားရမယ်ဆိုပြီးတော့ကျွန်တော်တို့ဒီစာတန်းနေရာနေဖော်ပြထားအောင်လည်းကျွန်တော်တို့တွေ့ရှိရပါတယ်
။လူခွင့်ရေးကိစ္စကိုထပ်ပြီးစဉ်းစားမယ်ဆိုရင်တော့ဘာချက်တွေကိုထည့်သွင်းစဉ်းစားပို့တင်တယ်လို့ကျွန်တော်တို့လူခွင့်ရေးအဖွဲ့တွေနဲ့စာတန်းတွေကပေါ့နော်အခုမှတ်မိပြီးအကြောင်းမှလေ့လာရင်းနဲ့တော်ပြီးတွေ့ရတယ
်။အဓိကကတော့ပေါ့နော်ကျန်းသူညီများဘုံပေါ့နော်ကာကွယ်ဆေးကိစ္စပြောရဲပဲထားအောင်ပေါ့နော်အခုဆိုလို့ရှိရင်ဒီအမေရိကန်နိုင်ငံထဲမှာနှစ်ကြိမ်ထိုးပြီးနောက်ထပ်သုံးကြိမ်များထိုးရတော့မရဘူးပေါ့နော်ဒါပေမဲ့တစ်ဆုံးနိုင်ငံတွေတော်တော်များများပါဒီဟာနဲ့ပတ်သက်ပြီးတော့မရကြဘူးအဓိကကပြဿနာဘယ်မှာသွားဖြစ်လဲဆိုတော့ဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ပေါ့နော်မိုဘိုင်းကိုကြီးစိုးထားတဲ့ဒီကုမ္ပဏီကြီးတွေမှာသွားဖြစ်တယ်ဒီကုမ္ပဏီကြီးတွေရဲ့လောကြီးအုပ်ကြီးစိုးမှုတွေကရှေ့တန်းကိုရောက်လာတယ်ပေါ့နော်ဒီလူခွေးနဲ့ပတ်သက်ပြီးပြောကြတဲ့နေရာမှာကျမကြီးဆိုင်ရာပြီးတော့ဒီစီဝါပေးရဆိုင်ရာပေါ့နော်ဒီသူတင်လာလောက်ကြတဲ့ဒီပညာဆိုင်ပိုင်းဆိုင်ရာကုမ္ပဏီကြီးတွေရဲ့သူတို့ရဲ့ဒီပညာတွေကိုလောကြီးအုပ်ထားပြီးတော့ဒီလူထုကောင်းမှုအတွက်ဖြန့်ဝေမှုမရှိရမျိုးတွေပေါ့နော်ဒါဟိုရှေ့ဆုံးကိုဆီရောက်လာတယ်လို့ပြောမယ
်ကိုဗစ်ကာကွယ်ဆေးထိုးမထိုးပြီးရင်ကျွန်တော်တို့ mask ကိုတတ်မတတ်ဆိုတာလူတယောက်ချင်းဆုံးဖြတ်မဲ့ကိစ္စဖြစ်တယ်။မိမိရဲ့ဆုံးဖြတ်ချက်နေရာမှာအစိုးရကဝင်ပြီးဆုံးဖြတ်ပေးကြမလို့ဘူးနိုင်ငံတော်ကဝင်ပြီးဆုံးဖြတ်ပေးကြမလို့ဘူးဆိုတဲ့အယူဆတွေလည်းရှိလာတာတွေ့ရတယ်ကျွန်တော်တို့သတင်းတွေကိုဖတ်ကြတဲ့အခါမှာအဲ့တော့လူတဦးချင်းခွင့်ရင်းနဲ့အစုပေါင်းခွင့်ရေးတွေဒါထိတ်တိုက်တွေ့တယ်လို့ပြောရမှာပေါ့နော်အဲ့တော့ခုနလိုဖတ်ခဲ့ရတဲ့စာတန်းတွေထဲမှာလေ့လာခဲ့ရတဲ့ပညာရဆိုရင်သူတို့ဘယ်လိုစဉ်းစားတာကိုတွေ့ရလဲဗျ။ဟု
တ်ကဲ့ခင်ဗျဟုတ်ပထမအောင်ဆုံးအနေနဲ့ပြောရမယ်ဆိုရင်ပေါ့နော်ကျွန်တော်တို့ဒီအပြည်ပြည်ဆိုင်ရာလူခွင့်ရေးကြီးညာစာတန်းအပိုင်25မှာဆိုလို့ရှိရင်လူတိုင်းမှာပေါ့နော်မိမိနဲ့တကွမိမိရဲ့မိသားစုဂျမ်းမအရင်းနဲ့တကွကိုယ်စိတ်နှပြအေးတန်းစွာနေထိုင်ရေးအတွက်အစာအာဟာရတွေဒီဝတ်စားတွေနေထိုင်နေအိမ်တွေကျွန်တော်တို့ဒီစေဝါအကူအညီနဲ့လူဝတ်တဲ့လူမှုထောက်ပံ့တွေကိုတင့်တော်တဲ့ဒီလူမှုအဆင့်တန်းတွေကိုရပိုင်ခွင့်ရှိရဲဆိုပြီးတော့ကျွန်တော်တို့ဖော်ပြထားတွေ့ရတယ် ကျွန်တော်တို့လူခွင့်ရေးဆိုင်ရာဥပဒေကိုပြန်ပြီးတော့လေးလာတုံ့တက်မယ်ဆိုလို့ရှိရင်လည်းပေါ့နော်ကျွန်တော်တို့ဒီလူလူတယောက်ချင်းရပိုင်ခွင့်လွတ်လပ်ခွင့်ညီကအများပြည်သူရဲ့အကျမ်းမာရေးနဲ့တတ်တက်လာတဲ့အချိန်မှာဆိုလို့ရှိရင်တော့အရေးပေါ်အခြေအနေမှာကန့်သက်ချက်တွေရှိရမယ်ဆိုပြီးတော့ကျွန်တော်တို့ပြောလာတာကိုတွေ့ရမှာပါကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်မြန်မာမှာရှိတဲ့စကြရက်တခုလိုပဲပေါ့နော်တင်းကြောင်ဒီမလောင်ပါသေးနဲ့ဆိုတဲ့စကြရက်အတိုင်းပဲပေါ့နော်အဲ့တော့ဒီလိုမျိုးကိုဗစ်ကပ်ရောဂါဆိုပြီးဖြစ်နေတဲ့အခြေအနေနေထိုင်မှာဆိုလို့ရှိရင်ကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်လူအတိုင်းဝိုင်းတခုလုံးပေါ့နော်ကျွန်တော်တို့ပြန်ပြီးတော့ခြုံကြည့်ပြီးတော့ပြန်လည်သုံးသပ်တင်တယ်လို့ကျွန်တော်အနေနဲ့မြင်ပါရခင်ဗျဟုတ်ကဲ့
ကိုကောင်းမြတ်အာကာနဲ့မမီမီခန့်တို့ဆွေးနွေးသွားခဲ့ကြတာပါဖက်ဒရယ်နိုင်ငံတနိုင်ငံဖြစ်လာတဲ့အခါဘူအစိုးရနဲ့ပြည်နယ်အစိုးရတွေကြားအာဏာခွဲဝေမှုကအဓိကကျတဲ့အချက်တစ်ချက်ဖြစ်လာပါတယ်ကျမရေးဆောင်ရှောက်မှုဟာပြည်내အစိုးရတွေရဲ့တာဝန်ဖြစ်တာကြောင့်တံပရဘိုက်တန်နဲ့ဆွေးနွေးဆောင်ရွက်ချက်တွေဟာကပ်ဘေးကိစ္စမဟုတ်တော့ဘဲဖွဲ့စည်းပုံဆိုင်ရာပြဿနာဖြစ်တယ်လို့ဖက်ဒရယ်အစိုးရကိုတရားစွဲဆိုသူတွေကပြောကြပါတယ်။ဘိုးအစိုးရနဲ့ပြည်내အစိုးရအနာဇက်အကြမ်းမှာချားထားတဲ့စီးကိုကြော်မကြော်ပြဿနာဖြစ်လာပါတယ်။အလားတူပဲဘိုးအစိုးရရဲ့ကပ်ဘေးကျမရေးပြဋ္ဌာန်းချက်တွေကိုညှင်းဆုံနေကြတဲ့ Republican အုပ်ချုပ်ရေးမှုတွေဟာအသက်နဲ့ဘဝရှင်သန်ခွင့်ဆိုတဲ့အခြေခံအခွင့်အရေးကိုချိုးဖောက်နေတာဖြစ်တယ်လို့ဖက်ဒရယ်အစိုးရရဲ့တရားရေးဌာနကလည်းဆွဆွဲပါတယ်။အဲလိုပါပဲ။နှာခေါင်းစည်းတက်ရမယ်လို့ဘိုးအစိုးရကပြောတဲ့အခါဆန့်ကျင်သူတွေကဒါခလူတယောက်ချင်းဆုံးဖြတ်ပိုင်ခွင့်နယ်တဲ့ကိုနိုင်ငံတော်ကဝင်ရောက်လာတာဖြစ်တယ်လက်မခံနိုင်ဘူးလို့ပြောကြပါတယ်။လူခွေရေးပြဋ္ဌာန်းချက်တွေကအဓိကအားဖြင့်နိုင်ငံတော်နဲ့လူတယောက်ချင်းစီကြားဆက်ဆံရေးနဲ့ပတ်သက်ပါတယ်။လူခွေရေးလို့ပြောတဲ့အခါလူတယောက်ချင်းသဘောအားဖြင့်အခွင့်အရေးတွေရှိတယ်။လူအုပ်စုအစုပေါင်းအားဖြင့်အခွင့်အရေးတွေရှိပါတယ်။ဒါပေမဲ့အစုပေါင်းပေါ်တက်ရောက်မှုရှိလာမဲ့ကိစ္စတွေမှာလူတူးချင်းစီရဲ့အခွင့်အရေးတွေကိုကန့်သတ်နိုင်တယ်လို့လည်းနိုင်ငံတကာလူခွင့်ရေးဥပဒေကဖွင့်ပြထားပါတယ်။တယောက်ချင်းဆိုင်ရာအခွင့်အရေးနဲ့အစုပေါင်းဆိုင်ရာအခွင့်အရေးတွေကိုချိန်ရတာဟာလေကိုဗစ်ကာလမှာအစိုးရတွေရင်ဆိုင်နေကြရတဲ့စိန်ခေါ်ချက်ဖြစ်ပါတယ်။ကိုဗစ်ကပ်ဘေးဟာကျန်းမာရေးကိစ္စဖြစ်ပေမဲ့ Federal Democracy နိုင်ငံတွေမှာတော့လွယ်မယောင်နဲ့ခက်တိမ်မယောင်နဲ့နဲ့နေတာကိုတွေ့ရကြောင်းပါ။ဒါပေမဲ့ Democracy နိုင်ငံတွေရဲ့အားကောင်းချက်ကတော့တဘောကွဲလွဲမှုတွေဖြစ်တိုင်းအာဏာသိမ်းတာလက်နက်ကင်တိုက်ခိုက်တာတွေကိုမသွားပဲငြိမ်းချမ်းရေးမပြတ်စီမံခန့်ခွဲသွားနိုင်တာပါပဲကျွန်တော်တပောင်တန်းပ
ါဦးတင်မောင်တန်းဖြစ်ပါတယ်ခင်ဗျာ VOA ကိုစာရေးကြမယ်ဆိုရင်တော့ burmese@voanews.com email လိပ်စာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်
ဆူဒန်နိုင်ငံတလွှားစနစ်နေ့ကဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုလုံခြုံရေးတာဝန်ရှိသူတွေကကြီးအစ်စ်တွေနဲ့မျက်ရည်ပုံးတွေတုံးပြီးပြစ်ခတ်ဖြုတ်ခွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒီဖြုတ်ခွဲမှုကြောင့်တေဆုံးရသူ9ဦးနဲ့မနေရှိနေတယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်။ဆူဒန်မှာအရသာစုအကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့အောက်တိုဘာ25ရက်နေ့ကစပြီးဒီမိုကရေစီတောင်းဆိုဆန္ဒပြမှုအဖြစ်လူပေါင်းသန်းချီဆန္ဒပြဖို့ဆော်ဟောထားတာပါ။လာမယ့်ဒီဇင်ဘာလ31ရက်နေ့ကစပြီးအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်အတွက်ကာတာနိုင်ငံကနေကိုယ်စားလှယ်ဖြစ်နေတာဝန်ယူဆောင်ရွက်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကစနေနေ့မှာကြေညာလိုက်ပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်အကျိုးစီးပွားတွေကာကွယ်ဆောင်ရှောက်ခွင့်အာဏာပေးရတယ်လို့ဝန်ကြီးဘလင်ကင်နဲ့ကာတာနိုင်ငံရဲ့ဝန်ကြီးတို့တောက်ကြနေကလက်မှတ်ရေးထိုးသဘောတူခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမဏိပူပြည်နယ်မှာစနေနေ့ကအိန္ဒိယစစ်တပ်လက်ရောက်ခံပြည်သူစစ်အဖွဲ့ဖြစ်တဲ့အာသန်ရိုင်ဖယ်တပ်ရဲ့မော်တော်ယာဉ်တန်းအတိုက်ခိုက်ခံခဲ့ရပြီးဗိုလ်မှူးကြီးနဲ့မိသားစုပြန်တပ်သား၄ဦးပါတေဆုံးခဲ့ရတယ်လို့မဏိပူပြည်နယ်ဝန်ကြီးချုပ်အန်ဘရန်ဆင်းကပြောကြားလိုက်ပါတယ်။မဏိပူမြို့တော်အန်ဖာနဲ့ကီလို100ကျော်လောက်ဝေးတဲ့မြန်မာနိုင်ငံအနောက်ဖက်နေဆက်နားကချူရာချန်ပူဒေသရွာတရွာနားမှာအခင်းဖြစ်ပွားခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကုခမောင်ဆုံးမင်းဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ Nick Ivanov တို့ဖြစ်ကြပါတယ် VO ရဲ့တင်းငွေနေနေမနေ့ခင်အစီအစဉ်တွေကို9.3249နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်အန္တရာယ်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေVOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.